Welcome to the Voice of America in Burmese.
မင်္ဂလာပါဗျာ။ဆရာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမျိုးတော်ကအမေရိကန်သံဃာတွေရဲ့ဩဇာစာနဲ့ရဲ့အနည်းငယ်လေးညပိုင်းမြန်မာဘာသာစီစဉ်ရေးကိုမြန်မာစံတော်ချိန်9နာရီကနေ10နာရီထိဒိုင်းလိုမီတာ38 32 51နဲ့ဒိုင်းလိုမီတာ190လို့ဖြင့် VOA Facebook စာမျက်နှာကနေလည်းစတင်စံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်မြန်မာကတင်ပြပေးတော့မှာဖြစ်ပါတယ်ဗျာ။ယောက်တန်သတင်းစာကြီးကအမေရိကန်တက္ကသိုလ်နဲ့ကောလိပ်290ခုစစ်တမ်းနဲ့ကောက်ခဲ့ရမှာចောင်းသားဆရာမနဲ့ចောင်းဝန်ထမ်းတွေကဗိုင်းရပ်စ်ကူးစက်ခံရသူ6600နဲ့ပြည်ဆုံးသူ14ယောက်ရှိတာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ယောက်တန်သတင်းစာကဆက်သွယ်ခဲ့တဲ့ចောင်း1000လောက်ထဲကရာပေါင်းများစွာကတော့ဒီမေးခွန်းတွေကိုပြန်မဖြေခဲ့ပါဘူး။တချို့ចောင်းတွေကတော့အခုနှစ်အတန်းတွေပြန်ဖွင့်နေဖြစ်ပေမဲ့လည်းဒီစီးရင်ထဲမှာတော့ဒီနှစ်အတန်းတွေကကူးစက်မှုတွေမပါဘူးလို့ဆိုပါတယ်။ဒီစင်းချက်လက်တွေကအကုန်ကောက်ယူထားတာမဟုတ်လို့ဒါကိုကြည့်ချင်းအားဖြင့်အခုလိုကာယောဂအချိန်မှာပြန်ဖွင့်ဖို့ပြင်နေတဲ့ကျောင်းတွေဟာဗိုင်းရပ်စ်အန်တီဂျင်နဲ့ရင်ဆိုင်နေရတယ်ဆိုတာကိုပြနေတယ်လို့နယူးယောက်တိုင်းသတင်းစာကပြောပါတယ်။အချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂဟာရေရှည်ရင်ဆိုင်သွားမယ့်ပြဿနာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကမနေ့ကကြေညာလိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာဗိုင်းရပ်စ်အန်တီဂျင်အဆင့်ကအရန်မြင့်မားနေတယ်လို့ WHO ရေးပေါ်ကော်မတီရဲ့ကြေညာချက်မှာပြောထားပါတယ်။ကွာရောမှာဗိုင်းရပ်စ်ကူးစက်ခံသူ 19.8% သန်းရှိပြီးတော့တည်ဆုံးသူ 6,800 ခွဲကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေကဖော်ပြနေပါတယ်ခင်ဗျာ။ Australia နိုင်ငံ Victoria ပြည်နယ်ကတော့ဒီနေ့မှာကပ်ဘေးအရေးပေါ်အခြေအနေကိုကြီးညာလိုက်ပြီး COVID-19 ရောဂါအခြေအနေကိုထိန်းချုပ်နိုင်ဖို့အပြင်းထန်လုံဆောင်တဲ့အနေနဲ့ Melbourne မြို့မှာညမထွက်ရအမိန့်ထုတ်လိုက်ပါတယ်။
So there will be a curfew across metropolitan Melbourne from 8 p.m. this evening and it will run from 8 p.m.
ဘာလို့မှာဒီနေ့ည7:00 နာရီကစပြီးညမထွက်အမိန့်ထုတ်လိုက်ပြီးတော့နေ့တိုင်းည7:00နာရီကနေမနက်9:00နာရီထိပြန်ထွက်ရပါဘူးဒီအချိန်တွင်ပြန်ထွက်နိုင်တာကတော့ဂျမားရေးစောင့်ရှောက်မှုခံယူဖို့ကုသမှုပေးဖို့အလုပ်သွားအလုပ်လာတွေအတွက်ပဲထွက်လို့ရမှာဖြစ်ပြီးတော့လူတွေအနေနဲ့အိမ်ထဲသွားတာတွေအကြောင်းကိစ္စမရှိပဲအပြင်သွားတာတွေကိုခွင့်ပြုတော့မှာမဟုတ်ပါဘူးဒါကိုလွယ်လွယ်ကူကူဆုံးဖြတ်ခဲ့တာမဟုတ်ပဲလိုအပ်လို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ရဲတပ်ဖွဲ့အနေနဲ့အပြင်ထွက်တဲ့သူတွေကိုစစ်ဆေးမေးမြန်းသွားမှာဖြစ်ပြီးတော့အဲ့ဒီခါမှာကိုကညောင်းထွက်ရမိန့်ကိုမချိုးဖောက်ပဲဥပဒေနဲ့အညီထွက်တယ်ဆိုတာကိုရှင်းပြနိုင်ဖို့လိုတယ်ဆိုပြီး Victoria ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောသွားတာဖြစ်ပါတယ်မောင်ဘုံမျိုးမှာလူတွေကိုသတင်းပတ်6ပတ်ကြာအပြင်မထွက်ဖို့အမိန့်ထုတ်ထားပြီးဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့တစ်ပတ်ကဆလို့ဗိုင်းရပ်စ်ကူးစက်မှုတွေစာချုပ်တင်မြင့်တက်ခဲ့ပြီးထိန်းချုပ်ဖို့အတွက်ရုန်းကန်နေရတာဖြစ်ပါတယ်Victoria ပြည်နယ်မှာဒီနေ့မှာတော့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ682ယောက်ရှိပြီးတော့သေဆုံးသူ9ယောက်ရှိပါတယ်ခင်ဗျာ။အာရှနိုင်ငံတွေမှာတော့အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်တွင်ဗိုင်းရပ်စ်ကူးစက်သူ5400ကျော်ရှိခဲ့ကြအောင်အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူ13000ကျော်သွားပြီဖြစ်ပါတယ်။နိုင်ငံတော်ကမျိုးတွေတော်များများမှာအပြင်မထွက်ကြဖို့အမိန့်တွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့ကြားကပဲအခုလိုကူးစက်မှုတွေတိုးလာနေတာဖြစ်ပြီးတော့ဒီနေ့မှာနောက်ထပ်853ဦးသေဆုံးခဲ့ကြအောင်သေဆုံးသူဟာလည်း38000ကျော်သွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ932ယောက်ရှိခဲ့ပြီးဒါဟာနေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ဖိလစ်ပိုင်မှာအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူ33000ကျော်သွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ20ရှိတာကြောင့်သေဆုံးသူဦးရေဟာလည်း1059ယောက်ရှိဖြစ်တယ်လို့ပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ192ယောက်ရှိတယ်လို့ NHK သတင်းကပြောပါတယ်။တကယ်လို့ဗိုင်းရပ်စ်ကူးစက်မှုတွေအခုထပ်ပိုဆိုးလာခဲ့မယ်ဆိုရင်တော့တိုကျိုမြို့ကိုအရေးပေါ်အခြေအနေကြီးညာလာနိုင်တယ်လို့တိုကျိုအုပ်ချုပ်ရေးမှူးကတောက်ကြားနေကပြောထားပါတယ်။အင်ဒိုနီးရှားနိုင်ငံဘက်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ1500ကျော်နဲ့သေဆုံး43ယောက်ရှိခဲ့ပါတယ်။ဒါကြောင့်အခုဆိုရင်ကူးစက်ခံသူ13000ကျော်နဲ့သေဆုံးသူ9236ယောက်ထပ်မင်းရှိသွားပြီဖြစ်ပါတယ်။အချိန်လေးမှာပဲရုရှားနိုင်ငံဘက်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ9400ကျော်ရှိပြီးတော့စုစုပေါင်းကူးစက်သူ7000ခွဲကျော်သွားပြီဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာ80သေဆုံးခဲ့တာကြောင့်သေဆုံးသူဦးရေဟာလည်း14000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါနယ်ထရန့်ကအင်တာနက်လူမှုကွန်ရက်တွေမှာလူကြိုက်များနေတဲ့တရုတ်နိုင်ငံပိုင် TikTok application ရဲ့လုပ်ငန်းတွေကိုအမေရိကန်မှာရပ်တန့်မယ်လို့ချိန်ကြောက်ပြောဆိုခဲ့ပါတယ်။သမားအင်ဂျီတော်ကတော့ TikTok ဟာအမျိုးသားလူမျိုးရေးအတွက်အလုံးကိုစိုးရိမ်စရာကောင်းတယ်လို့ပြောလိုက်ပြီးဒါနဲ့ပတ်သက်တဲ့အနာဂတ်မူဝါဒကိုဆက်ပြီးချိန်ဆသွားမှာဖြစ်တယ်လို့ပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Microsoft နဲ့တခြားအမေရိကန်ကုမ္ပဏီတွေက TikTok ရဲ့အမေရိကန်ကလုပ်ငန်းတွေကိုဝယ်ဖို့အတွက်ကြီးနေကြတာပါ။ဒါပေမဲ့သမား Trump ကအဲ့လိုပြောလိုက်ပြီးနောက်မှာတော့ Microsoft ကုမ္ပဏီဟာ TikTok နဲ့ဆွေးနွေးတာတွေကိုရပ်ဆိုင်းထားတယ်လို့ The Wall Street Journal သတင်းစာကပြောပါရယ်။ကွာတော့မှာ TikTok ကိုအသုံးပြုနေသူ1ဘီလီယံကျော်ရှိပြီးတော့ဒီထဲက165သန်းကတော့အမေရိကန်ကဖြစ်ပါတယ်ခင်ဗျာ
။ဒီလို ိတ်တန်တန်များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းနိုမီတာ31 kHz 9833ညဒိုင်းနိုမီတာ32 kHz 9303ညဒိုင်းနိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းငွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်
မင်္ဂလာပါရှင်ကျမများတစ်စင်အောင်ပါတရင်ဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်စက်တင်ဘာလ6ရက်နေ့မှာကျင်းပဖို့ရှိတဲ့ဟောင်ကောင်ဥပဒေပြူကောင်စီရွေးကောက်ပွဲကိုတနည်းရွှေ့ဆိုင်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်စနေနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ကြီးညာချက်မှာဟောင်ကောင်ဥပဒေပြူကောင်စီရွေးကောက်ပွဲကိုဒီလောက်ကြာအောင်ရွှေ့ဆိုင်းထားဖို့လုံလောက်တဲ့အကြောင်းပြချက်မရှိကြောင်းနဲ့အနည်းဆုံးစက်တင်ဘာလလောက်မှာကျင်းပတဲ့ကြောင်းဖော်ပြထားပါတယ်ဒီကောက်ပွဲရဲ့ရွှေ့ဆိုင်းလိုက်တဲ့ဟောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်ဟာဝန်ထဲဝင်ဖြစ်ပြီး1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ကိုလက်ပြောင်းပေးတော့မှသဘောတူထားတဲ့ကုလသမဂ္ဂအတိအမှတ်ပြုတရုတ်ဗြိတိန်ပူးတွဲကြေညာချက်ကိုလိုက်နာဖို့တရုတ်ပြည်မကြီးကမလိုလားဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ဟောင်ကောင်ရွေးကောက်ပွဲကိုတနည်းရွှေ့ဆိုင်းတဲ့အကြောင်းပြည်မကြီးကခန့်အပ်ထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမှတောက်ချာနီးကကြေညာခဲ့တာပါဒီကြေညာချက်ဟာရွေးကောက်ပွဲမှာအချိန်လေးကောင်းမယ်လို့ယူဆထားတဲ့ဒီမိုကရေစီလိုလားသူတွေတွေထိုးနှဲချက်တစ်ခုဖြစ်တယ်လို့ဒီမိုကရေစီရေလှူရှားမှုတွေကိုဟောင်ကောင်အစိုးရကဖိနှိပ်နေတဲ့လှုပ်ဆောင်ချက်ထက်ကတစ်ခုလို့လည်းလိလာသူတွေကယူဆကြပါတယ်ရှင်ရုရှားနိုင်ငံအရှေ့ပိုင်းခဘာရပ်စ်မြို့ကလူကြိုက်များတဲ့ပြည်နယ်အုပ်ချုပ်ရေးမှူးဆာဂေးဖာဂယ်ကိုအစိုးရကဖမ်းဆီးထောင်ချလိုက်တာကိုမကြေနပ်တဲ့အတွက်စနေနေ့ကနိုင်ငံတွင်းမြို့တွေမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးစိန့်ပီတာစဘတ်ယက်ကတ်တာရန်ဘတ်နဲ့မော်စကိုမြို့တွေမှာဆန္ဒပြသူတွေကိုရုရှားရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။လူလူကရွေးချယ်တင်မြှောက်ထားတဲ့အုပ်ချုပ်ရေးမှူးဆာဂေးဖာဂယ်ကိုဖမ်းဆီးလိုက်ပြီးတော့ရုရှားအစိုးရသဘောကျအုပ်ချုပ်ရေးမှူးတယောက်စာချုပ်ခန့်အပ်လိုက်တဲ့အတွက်ခဘာရပ်စ်မြို့ကနေစတင်ခဲ့တဲ့ဒီဆန္ဒပြပွဲတွေစတင်လာတာသတင်းလေးပတ်ရှိပြီဖြစ်ပါတယ်။အသက်50အရွယ်ရှိတဲ့ဆီယံဝန်တူဖြစ်သူဖာဂဲဟာ2018ခုနှစ်ကပြည်내အုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။သူ့ကိုအစိုးရကပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကဖမ်းဆီးခဲ့တာပါ။သူ့ကိုမော်စကိုမြို့ကိုလွှဲပြောင်းခဲ့ပြီးတော့လူသက်ဖို့အကြံစီမှုတမှု2004နဲ့2005ခုနှစ်တွေမှာလူသက်ဖို့အမိန့်ပေးခဲ့ဆိုတဲ့အမှုနမူနဲ့အစိုးရကဆွဲချက်တင်ခဲ့ပြီးအခုမော်စကိုမြို့ကနာမည်ဆိုးနဲ့ကြော်ကြားတဲ့လက်ဖို့တူဖို့အချင်းတောင်မှာနှစ်လဖမ်းဆီးချုံနှောင်ထားဖို့အမိန့်ထုတ်ထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကလေးကအခုလိုဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပြီးဆန္ဒပြသူတွေကရုရှားတမရဗလာဒီမီယာပူတင်နှုတ်ထွက်ပြီးဖို့အုပ်ချုပ်ရေးမှူးဖာဂဲလ်ကိုပြန်လွှတ်ပေးဖို့နဲ့သူ့အတွက်ပွင့်လင်းပြီးတော့မျှတတဲ့တရားရုံးစစ်ဆေးမှုတွေကိုခဘာရပ်စ်မြို့မှာပဲပြုလုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်။နိုဝင်ဘာလမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်းအဖြစ်သမ္မတ Donald Trump ကိုပြန်ပြီးတော့အမည်စင်းကျင်သွင်းရွေးချယ်ပွဲညီလာခံကိုဒီလနောက်ပိုင်းမှာမီဒီယာတွေမပါဘဲကျင်းပသွားမယ်လို့ Republican အမျိုးသားကော်မတီပြောခွင့်ရကပြောပါတယ်။ Coronavirus ကြောင့်အောက်တိုဘာ24ရက်နေ့မှာမြောက်ကယ်ရိုလိုင်းနာပြည်နယ် Charlotte မြို့မှာကျင်းပမယ့်ညီလာခံကိုမီဒီယာတွေမပါဘဲတတိတန့်ကျင်းပမှာလို့လည်းပြောပါတယ်။လက်ရှိသမ္မတကိုပြန်လည်ရွေးချယ်အမည်စင်းကျင်သွင်းတဲ့ညီလာခံမျိုးဟာပါတီနဲ့သမ္မတလောင်းရဲ့သဘောအရာကိုမင်းဆန္ဒရှင်တွေစီကိုရောက်အောင်ပေးပို့နိုင်တာကြောင့်မီဒီယာသမားတွေစုဝေးတက်ရောက်လေးရှိတဲ့ပွဲဖြစ်ပါတယ်။ဒီပွဲကိုမီဒီယာတွေမပါဘဲကျင်းပမယ်ဆိုရင်တော့ဒါဟာမီဒီယာမပါဘဲသမ္မတလောင်းကြီးညာတဲ့ပထမဆုံးအကြိမ်ကြီးလာခံဖြစ်တမိုင်းတွင်မှလည်းဖြစ်ပါတယ်။ Republican Party ဝင်ကိုယ်စားလှယ်ပြီးကြားမှလည်းရှာလက်မျိုးမှလုံမင်းကြီးလာခံကိုတက်ရောက်ဖို့အရေးတိုးတိုးတိတ်ဆွေးနွေးမှုတွေရှိနေပါတယ်။ Coronavirus ကြောင့်ပြည်내ဖြတ်ကျော်ခရီးသွားလာမှုနဲ့ပတ်သက်ပြီးတော့မဖြစ်မနေလှုံ့ဆော်ရမယ်။တရားခွဲနေရတဲ့ကာလသတ်မှတ်ချက်တွေကိုလိုက်နာဖို့လေရှိနေရပါတရားဝင်မဲပေးနိုင်တဲ့ကိုယ်စားလှယ် 2500 ကျော်ကိုစား Republican ကိုယ်စားလှယ်အဖွဲ့ခွဲတွေကမြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလက်မြို့မှာကျင်းပမယ့်အဲ့ဒီညီလာခံကိုတက်ရောက်မဲပေးကြမှာဖြစ်ပါတယ်အလဲကျကိုယ်စားလှယ်အဖွဲ့တွေနဲ့ဧည့်သည်တွေကိုညီလာခံတက်ရောက်ခွင့်ပေးပင်ထားတယ်လို့လည်းကြေညာထားပါတယ်ရှင်Bahamas နိုင်ငံကနေစတင်ခဲ့တဲ့အပူပိုင်းမုန်တိုင်း Isaias ဟာ Hurricane မုန်တိုင်းတစ်ခုဖြစ်အကောင်းလာပြီးတော့ American ပြည်အောင်စု Florida ပြည်နယ်ကိုဒီကနေ့ဝင်ရောက်တိုက်ခတ်လိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒီ Isaias Hurricane မုန်တိုင်းဟာတနအီကိုလီတိုင်နှုန်း68မိုင်နှုန်းနဲ့အနောက်မြောက်ဘက်ကိုရွေ့လျားနေတယ်လို့ American မိုးလေဝသဌာနကစနေနေ့ကပြောပါတယ်။ Florida ကမ်းခြေကိုဒီကနေ့အစောပိုင်းမှာဝင်ရောက်နိုင်ပြီးအရှေ့ဘက်ကမ်းရိုးတန်းတခြားမြောက် Carolina ပြည်နယ်အထိတိုက်ခတ်မယ်လို့ခန့်မှန်းထားတဲ့အတွက်အဲ့ဒီပြည်နယ်ကမ်းရိုးတန်းဒေသမှာအရေးပေါ်အခြေအနေကြီးညာထားပါတယ် နောက်သတင်းသက်တွေအတွင်းမှာတောင်နှင်းမြောက်ကယ်ရိုလိုင်းနာပြည်နယ်တွေမှာမုန်တိုင်းကြောင့်မိုးသည်ထန်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။ဖလော်ရီဒါပြည်နယ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်ကိုအဆိုးဆုံးခံရပြီးကူးစက်ခံထားရသူ 4,800 ကျော်နဲ့သေဆုံးသူက 9,000 ကျော်ရှိပါတယ်။မုန်တိုင်းကြောင့်ပြည်နယ်အတွင်းကိုဗစ် -19 ရောဂါစစ်ဆေးစင်တာတွေကိုလည်းပိတ်ထားရပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်အတွင်းမနစ်တုန်းကဟာရီကိန်းမုန်တိုင်းတိုင်ခံခဲ့ရတဲ့အိုခရာကုတ်ကျွန်းဒေသခံတွေကိုတော့ဘေးလွယံရှေ့ပြောင်းကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကအမိန့်ထုတ်ထားပါတယ်ရှင်။တို့ရရှိများရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
မြန်မာစုအနေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကိုစလဲရီချစနေနေ့အစည်းအဝေးမှာမပြီးပြတ်သေးတဲ့အချက်တွေကိုဒီနေ့ဆက်လက်ဆွေးနွေးရမှာနှစ်ဖက်သဘောတူညီမှုရရှိတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါစနေနေ့ကဆွေးနွေးပွဲမှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာ bilateral call နှစ်ဖွဲ့ချင်းဆွေးနွေးတာတွေကိုတိုက်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကောင်တီ JMC အစည်းအဝေးတွေနဲ့အပြိုင်ကျင်းပရေးအတွက်ဆွေးနွေးခဲ့တာပါဒီလိုဆွေးနွေးပွဲတွေအပြိုင်ကျင်းပဖို့ဆုံးဖြတ်ရမှာ JMC တည်နေအဆင့်ဆွေးနွေးပွဲတွေမကျင်းပနိုင်ခဲ့တဲ့အတွက်အခက်အခဲဖြစ်ခဲ့ရတာလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်တမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ်ဒီနေ့ထပ်မံဆွေးနွေးရမှာတော့ပြည်လည်မှုရရှိခဲ့ပြီဖြစ်ကြောင်းဦးစောထေကအခုလိုပြောပါတယ
်အဲ့ဒါနဲ့ပတ်သက်ပြီးငကောကဟိုဆွေးနွေးခဲ့တယ်ပေါ့နော်နှစ်ဖက်အလုပ်ဖွဲ့တွေကြားမှာအခြေလေကျွန်တော်တို့ပြန်ပြီးဆွေးနွေးဖို့ရှိတဲ့အတွက်ဒီနေ့ပြီးတော့မှကျွန်တော်တို့တရနေ့ရက်နေ့ပေါ့နော်ဒီကနေ့ကျွန်တော်တို့အစည်းအဝေးအောင်မြင်စွာပြီးဆုံးတယ်ဒီနှစ်ဖက်ကြားမှာရှိနေတဲ့စိုးရိမ်မှုတွေဟိုဖြစ်ပေါ်နေတဲ့ပေါ့နော်ဟိုအဆင်မပြေမှုတွေခက်ခဲတွေဒါတွေအားလုံးနှစ်ဖက်လုံးကပုံမှန်တင်ဆွေးနွေးတယ်ဆွေးနွေးပြီးရင်တော့ကျွန်တော်တို့သဘောတူညီချက်ရယူနိုင်တဲ့အတွက်ကျွန်တော်တို့အောင်မြင်တဲ့အစီအွေဖြစ်ကြောင်းပဏမအနေနဲ့ပြောကြားလိုပါတယ
်ဒီသဘောတူညီချက်မှာ GMC S ကပြည်နယ်အဆင့်ပူးတွဲစောင့်ကြည့်ရေးဆိုင်ရာဆွေးနွေးပွဲတွေကိုစက်တင်ဘာလနောက်ဆုံးပတ်မှာကျင်းပဖို့လည်းသဘောတူညီခဲ့ပါတယ်ဒီနေ့ဆွေးနွေးပွဲအောင်မြင်ခဲ့တာကြောင့်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဆုံးကအစီအွေကျင်းပမယ်အချိန်ဇယားကိုသဘောတူနိုင်ခဲ့ကြကြောင်းလည်းတိုင်းသာလက်နက်ကိုင်အဖွဲ့ရရဲ့ကိုယ်စလဲနိုင်အောင်မငေးကပြောပါတယ
်ဒီစစ်ဆက်သွားမဲ့စီဝေးကကျွန်တော်၄ရက်၅ရက်နေ့မှာကျွန်တော်လုတ်ဖွဲ့ဖက်ဆွေးနွေးမယ်ပြီးသားဆွေးနွေးပြီးရင်ကျွန်တော်တို့ကသက်ဆိုင်ရာကျွန်တော်တို့ရဲ့ EO ရဲ့ခေါင်းဆောင်တွေပေါ့ PPSC ခေါင်းဆောင်တွေကိုတင်ပြဆွေးနွေးကြမယ်ဒီနေ့ဒီတော့မှလုတ်မယ် GICM အချူကတော့အချူဆွေးနွေးပွဲပြီးသားကတော့၁၀ရက်၁၇ရက်နေ့မှာလုတ်ပြီးတော့ GICM စီဝေးကတော့၁၃ရက်နေ့မှာလုတ်ထားပါတယ်နောက်ပြီးတော့သက်ဆိုင် UBDGC စီဝေးတော့ကျွန်တော်တို့18ရက်နေ့မှာနေပြီးတော့ဒီ UBC စီဝေးကတော့ကျွန်တော်တို့19 20 27မှာလုပ်ဖို့တမန်းလာတာပေါ့နော
် UBC ကပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓစီဝေးကျင်းပရေးအတွက်အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကအလုပ်အဖွဲ့90တွေဟာ9ချိန်မြောက်ဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်ဒီဆွေးနွေးပွဲတွေမှာ NCA အပြည့်အစုံချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထယ်ဖော်မှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း၃ပိုင်းပါဝင်တဲ့ပြည်ထောင်စုစာချုပ်အပိုင်း၃ကိုချုပ်ဆိုနိုင်ရေးအတွက်အဓိကဆွေးနွေးခဲ့တာပါဆွေးနွေးလို့ရရှိထားတဲ့အချက်တွေကိုတော့နှစ်ဖက်ခေါင်းဆောင်တွေထံတင်ပြပြီး JICM ကို NCA အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDGC ကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးတွေမှာအတည်ပြုချက်ရယူမှာဖြစ်ပါတယ်အတည်ပြုချက်ရပြီးရင်တော့ UPC ကပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုဒီနေ့သဘောတူညီခဲ့ကြတဲ့အတိုင်းဒီလ19ရက်ကနေ27ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဒီနေ့ဧပြီလမှာကျင်းပဖို့မူလကပြင်ဆင်ခဲ့ပေမဲ့ COVID-19 ကာယရောဂါကြောင့်ရက်ရွှေ့ဆိုင်လာခဲ့ရတာပါလက်ရှိတက်မှတ်ထားတဲ့နေရက်ကိုတော့လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပဖို့ရှိနေတာကြောင့်ထပ်မံရွှေ့ဆိုင်ဖို့မရှိနိုင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာ
နေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမှာဆုမမရှင်အစ္စလမ်ဘာသာဝင်တွေရဲ့အချွတ်မြတ်ခြားရာဘာသာရေးအစ်ပွဲတော်ကိုကိုဗစ်စီကံချက်တွေနဲ့အညီရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကျင်းပပြီးဝိပုစုတောင်းခဲ့ကြတဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်ကမ္ဘာကယောဂကိုဗစ် -19 ဖြစ်ပွားနေပေမဲ့လို့ကမ္ဘာတဝန်းကအစ္စလမ်ဘာသာဝင်မွတ်စလင်တွေအထွတ်မြတ်ပွဲတော်ဖြစ်တဲ့အစ်ပွဲတော်ကိုကိုဗစ်ကာလစီကံသတ်မှတ်ချက်တွေကြားကပဲဩဂုတ်လ၁ရက်နေ့ကဝိပုစုတောင်းပွဲတွေကျင်းပခဲ့ကြတာပါရိုဟင်ဂျာမွတ်စလင်သိန်းနဲ့ချီပြီးစုဝေးခိုလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာလည်းအစ္စလမ်ဘာသာဝင်တို့ရဲ့အစ်ပွဲတော်ကျင်းပခွင့်ကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကတ်အာနာပိုင်တွေဘက်ကကိုဗစ်စီကံချက်သတ်မှတ်ချက်တွေနဲ့ကျင်းပခွင့်ပြုခဲ့ပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်။ဩဂုတ်လ၁ရက်နေ့မှာကြာရောက်တဲ့အစ်ပွဲတော်နေ့မှာစခန်းတိုင်းမှာကျင်းပခွင့်ရခဲ့တဲ့အပေါ်အစ်ပွဲတော်ဖြစ်မြောက်ရေးဦးဆောင်ကြိုးပမ်းခဲ့သူတဦးဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ဦးရီဆလန်ကပြောပြပါတယ်
။2020ခုနှစ်ဩဂုတ်လ၁ရက်စနေနေ့မနေ့ကကြာရောက်တဲ့ဣဒ်အလ်အဒွာဟာနီကူဘာနီနေတုန်နေကြီးကိုကာဇာကဲမှာကိုလိုနေထိုင်ကြတဲ့ဒူဝင်ဂျာဒုက္ခသည်များကကဲမတိတိနိုင်လွလဇွာကိုဗစ်ကာလကနီကျင်းပကျုလောက်နိုင်ဒီအပေါ်အင်းဒီမူပါတဲ့မင်္ဂလာပါလို့နောက်ဆက်ကြည့်ကြည့်ပါရခင်ဗျာတန်းတန်းမှာရှိတဲ့အဲပလီကျောင်းမှာပဲကျွန်တော်ကဝတ်ပြုကြပါတယ်အရင်နေ့မှာဆိုရင်ဒီလိုဂရင်းပြင်းနေရှိတယ်အဲဒီဂွန်းကြီးမှာကျွန်တော်လူစုလူဝဲနဲ့ကျွန်တော်ကမလုခဲ့ကြပါဘူးအဲဒီဤပွဲတော်ကိုကျင်းပခဲ့တယ်မယ်ကျွန်တော်ကဆေးရှားနှကောင်းစီတွေတော့နော်မာစတာတက်စတင်ကြပါရခင်ဗျာ
ကုသမြန်ယောဂကိုဗစ်ဖြစ်နေတဲ့ကာလဖြစ်ပေမဲ့လို့အစ္စလမ်ရဲ့ဤပွဲတော်ကျင်းပခွင့်ရတယ်လို့ဒုက္ခသည်တွေအတွက်အလှရှင်တွေပေးလှူတဲ့အလှကိုလည်းလက်ခံရရှိကြလို့ဒုက္ခသည်တွေဝမ်းသာနေကြတယ်လို့ဘာလူခါလေးဒုက္ခသည်စခန်းအမှတ်30မှာခိုလုံနေထိုင်သူရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကပြောပြပါပါတယ
်စစ်တပ်ကောင်တွေကနေရာတွေတတ်မှတ်ပြီးအဆက်အဆက်ကြားတဲ့နေရာတွေမှာသူတို့ကပွင့်ပြီးလုပ်ပြီးလေပုဂ္ဂလိကလူသားနဲ့သူတွေကကျွင်းသွားတယ်လာပြီးတော့လူကြတယ်လေမိသားစုတစုကိုဂရမ်တစုတစုနဲ့နေတဲ့အနေနဲ့ဆိုတော့ social distance နဲ့နက်ခတ်ကြတယ်အမားတော့မမနေလူတိုင်းဖတ်ဆင်ရတယ်
အစ္စလာမ်ရဲ့အပွဲတော်ဝိပုစုတောင်းပွဲမှာရိုဟင်ဂျာဒုက္ခသည်တွေစားတောက်နေထိုင်ရေးတာဝန်ယူဆောင်ရွက်ပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရပြည်သူတွေကုလသမဂ္ဂပါဝင်နိုင်ငံတကာဖွဲ့စည်းတွေနိုင်ငံတကာအလှူရှင်တွေကိုရည်စူးပြီးဆုတောင်းပေးခဲ့တယ်လို့ဦးစိုးမြင့်ကတော့မြန်မာပြည်နေရဲ့ပြန်ရေးကိုလည်းသူကဆုတောင်းခဲ့ပါတယ
်။ဒီကောင်ကဘင်္ဂလားဒေ့ရှ်အစိုးရကဘယ်လိုလူစုကိုကျွန်တော်တို့ဒီလူနိုင်ငံလုံးပေးတဲ့ရှင်ရှင်ပေးတဲ့အတွက်လူသားပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်တယ်။ကျွန်တော်တို့ကအမြန်ဆုံးမိမိနေရာဒေသကိုပြန်ကြည့်တယ်ဒီမှာဦးစားပေးအမည်နဲ့ကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားတွေအေးအေးညံ့ညံ့နေနိုင်အောင်တက်တောင်းတက်တာနေနိုင်အောင်ဒီ COVID-19 ကလုကင်းအောင်ကျွန်တော်တို့အများအားဆူတောင်းပေးတယ
်အများဆိုရင်နေတယ်လို့လူသိမ်းချီနေထိုင်တဲ့ဒုက္ခသည်စခန်းနေတဲ့အခုချိန်ချီ COVID ရောဂါဆူဆိုးဝါးဝါမဖြစ်သွားအောင်ကြိုတင်စီမံမှုတွေနဲ့အထူးကူးဆိုင်ကာကွယ်ဆောင်ရှောက်မှုပေးခဲ့တဲ့အတွက်လည်းကိုကြီးဆလန်ကအစ်ပွဲတော်မှာကျေးဇူးတင်ကြောင်းဆူတောင်းပေးပါတယ
် COVID-19 အဲထက်တဲ့ရောဂါအနေကာကွယ်ဖို့အတွက်ကျွန်တော်တို့ကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ယူနက်စီအန်ဂျိုအန်ဂျီယိုတွေကကျွန်တော်တို့ကအဲကျမရဲ့အသိပညာပေးစခန်းတန်းမှာသူတို့ကပြုလုပ်ခဲ့မှုကြောင့်ဒီပွဲနေ့သူတို့ကတော့လေကျွန်တော်တို့ကစွတ်တမ်းမကြကျွန်တော်တို့ကပူတာခဲ့ကြပါတယ်ခင်ဗျာဒီပွဲနေ့လေကျွန်တော်တို့ကစွတ်တမ်းပွဲမှာဒေကြီးလုံးဆိုတာကျွန်တော်ရဲ့ငငယ်ချင်းကိုအမြန်ဆုံးပြန်လာရတဲ့လေကျွန်တော်စွတ်ထောင်းလိုက်တာရှိပါတယ်ခင်ဗျာ
ပြည်ထောင်စု2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းနေမြင့်ရှင်းလင်းမှုတွေတင်းမှာအသက်ဘေးကနေဆိုးရရလို့တိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံသားမှာခိုလုံနေခဲ့ကြရတာဒီဩဂုတ်လဆိုရင်ပဲ၃နှစ်တင်းတင်းပြေတော့မှာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေနေရက်ကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ပြီးပြန်လည်လက်ခံရေးအစီအမံတွေနဲ့ဆောင်ရွက်နေတယ်လို့ပြောဆိုထားပေမဲ့အခုချိန်ထိကတော့ဒီဒုက္ခသည်တွေအပွဲတော်နေမှာဆူတောင်းနေကြသလိုနေရက်ရင်းကိုအမြန်ဆုံးပြန်နိုင်ရေးကတော့အခုချိန်ထိမရေမရာဖြစ်နေစေဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပါ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဆွေးနွေးခွဲမှာတော့နာမည်နိုဝင်ဘာရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေအထူးသဖြင့်ချွတ်ပြောင်းလို့သမားတွေလဲပေးခွင့်ရမယ်အခြေအနေရှိပါရဲ့လား။လဲပေးနိုင်မယ့်အခွင့်အလမ်းတွေရဖို့ဘာလိုအပ်ချက်တွေရှိနေလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါရဲ့။ဆွေးနွေးဖို့အတွက်အလို့သမားကြီးလှုပ်ရှားနေတဲ့ထိုင်းနိုင်ငံခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွန်းချစ်ကိုဖိတ်ခေါ်ထားပါရဲ့။ဦးထွန်းချစ်မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ဗျာမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့လာပိုင်းတော့ပဲလိုပါတော့တယ်။မဲပေးခွင့်ရှိသူတွေထဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေလည်းတန်းတဲ့ချီရှိပါရဲ့။သူသဖြင့်ထိုင်းနိုင်ငံမှာဆိုရင်အလွတ်လုံနေတဲ့မြန်မာတွေကလည်းတန်းတဲ့ချီရှိပါရဲ့။ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ပြည်ပရောက်မြန်မာပြည်ကမဲပေးခွင့်ရှိသူ၄သန်းလောက်မှာ၃သန်းလောက်ပဲမဲပေးနိုင်ခဲ့ဦးပါတယ်ဆိုတော့ဒီအချိန်မှာဘယ်လောက်ထိမဲပေးခွင့်ရမယ်လို့ထင်တယ်လဲဦးထွတ်ချစ်ခင်ဗျာ
အဓိကတော့ဗျာဒီကျွန်တော်တို့ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ကျွန်တော်တို့ဒီအစီရင်ခံစာတွေကိုကျွန်တော်တွေ့ရတယ်ပြီးခဲ့တဲ့2015တော့နိုင်ငံပြည်ပရောက်နေတဲ့မြန်မာနိုင်ငံအနေနဲ့တရားဝင်သွားလို့ကျွန်တော်ရတဲ့သူကကျွန်တော်၄သန်းကျော်၅သန်းလောက်ရှိတယ်ဒါပေမဲ့တကယ်မဲထည့်သွားတာက3000လောက်ပဲရှိတယ်။ထိုင်းနိုင်ငံမှာတရားဝင်လောက်နေတဲ့ကျွန်တော်စီးပွားရေးလုပ်ငန်းရှင်နဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်ထမ်းလောက်ပဲမဲပေးလို့ရတယ်။တကယ်တော့ကျွန်တော်ရှိတော်လူသမားတွေအနေနဲ့ကတယောက်မှမဲပေးခွင့်မရှိလိုက်ဘူးလို့ပြောလို့ရတယ်။တကယ်လို့များပြပေးခွင့်ရှိခဲ့ရင်မှပဲကျွန်တော်တို့ပေးခဲ့တဲ့ရှိတော်လူသမားရဲ့အစီအတွက်ကကျွန်တော်လက်ချိုးယူလို့ရတယ
်။ဟုတ်ကဲ့ဒီလိုအတွေ့အကြုံရှိခဲ့တာဆိုတော့ဒီဒီချိန်မှာမဲပေးခွင့်ရမယ့်အခြေအနေကတိုးတက်လာနေလားဦးသူချင်း
ကျွန်တော်ကဒီ2015မှာရှစ်နိုင်ငံကမှာရှိတဲ့ရှစ်ကားလို့တမားတွေမဲထည့်ပိုင်ခွင့်ရတဲ့ပုံမှာကျွန်တော်အခြေခံမူတည်ပြီးတော့ပေါ့နော်ဒါကလည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့အစီအစဉ်ခံစားပုံမှာပြီးကိုတာပေါ့လေအဲ့ဒီမျိုးဘာဖြစ်လို့ဒီလောက်ထိဒီ၄၅သန်းရှိတဲ့လူကတော့2000-3000လောက်ပဲမဲပေးခွင့်ရလဲဆိုတော့ကျွန်တော်ပြန်လေ့လာတယ်ဆိုတော့2016ထဲမှာပဲကျွန်တော်အစိုးရကရှစ်ကားလို့တမားတွေလွယ်လေးတကူပေါ့နော်များများဆဆမဲထည့်လို့ရအောင်ပေါ့အဲ့ဒါဆောင်ရွက်ပေးဖို့ကျွန်တော်တို့မျှတရခံတယ်နောက်တစ်ခုအစိုးရအနေနဲ့ပြင်ဆင်တဲ့ဟိုလုပ်ငန်းစဉ်တွေလူပေါ်တာတွေပါကျွန်တော်တို့ကအကြံပေးတာရှိတယ်2016လောက်ကျွန်တော်ပေးတာလေ။ဒါပေမဲ့ကျွန်တော်တို့ဆက်တိုက်ဖို့ကြာဒါရှိတော်လို့ဒီမိုင်းနဲ့ပတ်သက်တဲ့ကိစ္စလုပ်နေတယ်။နောက်ဆုံးကဒီနှစ်ဆန်းမှာကျွန်တော်တို့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တွေ့တယ်ဒီဥက္ကဋ္ဌဦးဆောင်ပြီးတော့ပေါ့နော်ဒါကျွန်တော်တို့နဲ့တွေ့တဲ့အချိန်မှာကျွန်တော်လည်းရှိတော်လို့ဒီမိုင်းရဲ့ကိစ္စကိုကျွန်တော်ရှင်းပြတယ်သူတို့ရဲ့ဒီမှာရှိတဲ့အခက်အခဲတွေမဲချဲ့နေအောင်ကျွန်တော်ဘယ်လိုမျိုးအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မလဲပေါ့လေဒီကိစ္စကျွန်တော်ပြောတယ်။ရွေးကောက်ပွဲကော်မရှင်နေရလေရှိပါလို့မားရီမဲလွယ်လွယ်ကူကူများများဆဆထည့်ခွင့်ရအောင်ဆိုလို့ရှိရင်တော့မြန်မာနိုင်ငံဆိုရရဲ့ကျွန်တော်နိုင်ငံသားဝင်ကြီးဌာနရဲ့ကျွန်တော်အလုပ်သမားနဲ့လူဝင်မှုကြီးစားရေးဝင်ကြီးဌာနရဲ့ရွေးကောက်ပွဲကော်မရှင်ဒါကအဓိကအဲ့ဒီဌာနကြီးသုံးခုအဓိကစနစ်တကျပူးပေါင်းဆောင်ရွက်တင်တယ်လို့ဒါသူတို့ကလည်းပြောတယ်နောက်တစ်ခုကကျွန်တော်တို့ကလည်းပြောတယ်အဲ့ချိန်မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ့ဒီရဖက်ဖွဲ့စည်းတွေအောင်ဘယ်လိုမျိုးကျွန်တော်ပူးပေါင်းဆောင်ရွက်မလဲကျွန်တော်တို့တော့ကျွန်တော်တို့ဒါမျိုးကန့်လန့်အဓိကကျွန်တော်ရွေးချက်ကတော့ပဲပါတီပုဂ္ဂိုလ်ကိုမဲဆွေမှုဆိုတာတဲ့ကျော်ရှိကောင်းသူတမားတွေ2015တဲ့ပို့ပြီးတော့မဲထည့်ခွင့်ရအောင်ဆိုတော့ဟိုစူးစမ်းမှုပဲဖြစ်တယ
်ရွေးကောက်ပွဲမှာပြပရမြန်မာနိုင်ငံသားမဲဆန္ဒရှင်တွေသူတို့ဖြင့်အလုပ်သမားတွေလဲပေးခွင့်ရဖို့အဓိကအခက်အခဲကိုပြောရဆိုရင်ဘာများဖြစ်မလဲဦးသူချင
်းအဓိကအခက်အခဲကကျွန်တော်တို့မြန်မာအစိုးရမှာတိကျရှင်းလင်းတဲ့ကျွန်တော်တို့ဒီနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုပြောမလဲနိုင်ငံသားအခွင့်အရေးကိုမြင့်တင်ပြီးတော့ရှင်းပြလို့ဒီမားတွေကိုမဲထည့်ခွင့်ရအောင်လုပ်မယ်ဆိုတော့ဟိုစနစ်ကြတဲ့ကျွန်တော်တို့ဟိုမဟာဗျူဟာနေယူပါတယ်သူမရှိဘူးဒါကအဓိကပဲအဲ့ဒီအရင်မရှိတော့သူတို့ကဟိုဘယ်လိုပြောမလဲအခုပုံစံ15ပေါ့လေဒီရွေးကောက်ပွဲကော်မရှင်ကပြောတယ်သူတို့မဲရောအစ်စ်တွေဖွင့်တာမဖွင့်တာလည်းကျွန်တော်မပြောတော့ဘူးပုံစံ15ကိစ္စပဲပြောတော့ဘူးပုံစံ15ဖြည့်ဖို့တော့မှပဲအခုကအဆင်ပြေဘူးကျွန်တော်နဲ့တွေ့ခဲ့တဲ့အလုပ်သမား60ကျော်ကြာခင်တုန်းကသူတို့မသိဘူးပုံစံဆက်ကလည်းမသိဘူးဘယ်လိုဖြည့်ရမှလည်းမသိဘူးဘယ်လိုပို့ရမှလည်းမသိဘူးအဲဒီပုံစံဆက်ကကိုဘယ်နေရာတော့ယူရမှလည်းမသိဘူ
းဟုတ်ကဲ့ဒီပတ်ရောက်မြန်မာနိုင်ငံသားတွေမဲထက်ခွင့်နဲ့ပတ်သက်လို့ကြာကြာနာနာပြင်မထားလို့ဦးသူချစ်ကထောက်ပြသွားပါတယ်တခုရှိတာကတော့အခုကတော့ NLD အစိုးရအတွက်ဟိုပထမဆုံးအချိန်အစိုးရတတန်းကိုတာဝန်ယူရတာလည်းဖြစ်နေပါတယ်နောက်ကာယောဂါနဲ့လည်းကြုံနေရပါတယ်ဒီလိုမထင်မှတ်တဲ့အခြေအနေတွေကစွန့်ဆောင်ရင်အားနည်းရတယ်ကြောင့်ပဲအခုလိုဖြစ်နေရတာမျိုးလားဒါမှမဟုတ်ဒီတိပယ်နိုင်ငံသားတွေထဲကျင်းမှာပို့ပြီးတော့ဦးစားပေးဖို့လိုအပ်ချက်တွေရှိနေလို့လားကိုထွချစ်ဘယ်လိုယူဆလဲပဲ
ဒါတော့ကျွန်တော်ရဲ့ဟိုပေါ့နော်တူတဲ့အမြင်ပေါ့ဒါကျွန်တော်ရှင်းပေါင်းသမားကြီးကျွန်တော်နိုင်ငံသားပြောက်နေတဲ့အမြင်ကြတော့ဒီလောက်ထိ၄-၅သန်းဆိုတဲ့မဲကတော့ဘယ်ဆိုးရွားဖြစ်ဖြစ်ကျွန်တော်တို့ဟိုအရေးမကြီးဘူးလို့တော့ပြောလို့မရဘူးတိတိချက်ပေါ့နော် ชื่อเจ้าลูกตมารีสู่ราก็เราได้งานวินวินชาวพื้นปีพี่แล้วญาติญาติสีวายลิมูยปัญญาเยเกษรีโตตะอ๋อส่งแยกนี่แหละส่งแยกไปนี่แหละคณะตะกั่วนี่ส่งแยกไปนี่แหละเราตะแกโหอลุตมารีဖြစ်တယ်နောက်တစ်ခုကသူတို့ပို့ပြီးရဲ့ကြသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုနည်းဒီများဒီသူတို့မဲကိုစိတ်ဝင်စားပြီးမဝင်စားပြီးဒါတကဏ္ဍရှင်းပြလို့တမားတွေကိုနိုင်ငံသားအခွင့်အရေးတစ်ခု ပေးတဲ့အနေနဲ့နိုင်ငံသားအခွင့်အရေးကိုဈေးစားလိုက်နာပါတယ်လို့ညီစီချင်းအစိုးရတရားအနေနဲ့ကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်ကိုဆောင်ရွက်ပေးရမယ်။ဝေဖန်မှုတွေကြားနေရတယ်။ရှင်းပြလို့ကတော့အများစုအားကျွန်တော်တို့တိုင်းရင်းသားတွေပဲဖြစ်တယ်။အဓိကရခိုင်နေ၊ကချင်နေ၊ရှမ်းနေ၊မွန်နေ၊ပြည်နေ၊ကယားနေ၊ပဲခူးနေအများကြီးအဲ့လိုဖြစ်နေတယ်။ဆိုတော့ဟိုအစိုးရအနေနဲ့တိုင်းရင်းသားမဲကသူ ဘယ်လိုပြောမလဲဒီတာဝန်ကြီးပေါ့ဗျာနိုင်ငံသားခွင့်ကြီးမဲပေးခွင့်ပြုလာတာပဲပုံစံ15ဖြစ်ပါဆိုရဲပုံစံမျိုးဒါပေမဲ့လူသမားတွေအနေနဲ့ခက်ခက်ခဲခဲဖြစ်အောင်လုပ်ထားတယ်လို့ပြောတော့ကျွန်တော်အနေနဲ့အဲ့လိုတွေးနေရတာလေ
ဟုတ်ကဲ့တခုရှိတာဒီနေ့မှာကိုဗစ်ကပ်ရောဂါနဲ့လည်းကြုံနေရတော့အဆအဆရရအစီအစဉ်တွေချာမဖြစ်တာတွေလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေကြောင့်အခက်အခဲတွေကြုံနေရတယ်လို့မပြောနိုင်ဘူးလားဦးသူချင်း
မအဓိကတော့ကျွန်တော်အစောပြောသည်ပြောသလိုပဲပေါ့ကိုဗစ်ကကျွန်တော်တို့ဒီနိုင်ငံရေးဆက်ဆံမှုကိစ္စကြီးပဲပို့ပါဘူးကျွန်တော်တို့စီးပွားရေးတွေရောကျွန်တော်ကိစ္စအရရကောဟိုအနည်းနဲ့တော့ထိခိုက်မှုရှိတယ်ဒါတော့ကျွန်တော်မငြင်းဘူးဒါပေမဲ့ကျွန်တော်ပြောချင်တာလက်ရှိကိုဗစ်ဖြစ်နေတဲ့ကာလအခြေအနေမှာပဲကျွန်တော်တို့ကိုယ်တိုင်ထိုင်ပါနေတယ်ကျွန်တော်တို့ကိုယ်တိုင်လှုပ်ရှားလို့ရနေတဲ့ဟာလေးတွေကိုအစိုးရကကမတခါလုပ်ပြီးတော့ဘာဖြစ်လို့မလှုပ်ရှားလို့မရမှာဆိုလိုချင်တာကဒီစက်ရုံမှာအစိုးရနေပြီးတော့အလုတ်ကရှာပွေအေဂျင်စီတွေနဲ့ပေါင်းပြီးတော့ပို့ထားတဲ့အလုတ်ကမာတွေရှိတယ်။ဒါတွေကဘာမှခက်ခဲတဲ့ကိစ္စမဟုတ်ဘူး။ကျွန်တော်တို့မှလူစင်းအတိအကျရှိတယ်။ပယ်ဆက်ရုံမှာဘယ်နှယောက်ပယ်မျိုးမှာအဲ့ဒီလိုမျိုးဟို MOU ပေါ့နိုင်ငံကနားလည်မှုစာချုပ်လွန်နဲ့ပို့ထားတဲ့အလုတ်ကမာတွေကိုနိုင်ကိုဝါစာသူတို့ဘာမှဟိုလှုပ်တာခက်တာမျိုးကျွန်တော်မြင်လာတာမရှိဘူး။သူတို့ကျွန်တော်ကဒီဆက်ရုံမှာလူတစ်ထောင်ရှိတယ်။ပုံစံ15ကိုအရွက်တစ်ထောင်ကျွန်တော်တို့ယူသွားမယ်။အခုကလည်းတောင်တောင်ကတော့အလုတ်တွေကနားနေရတယ်ကျွန်တော်တို့အချိန်လေးကျွန်တော်တို့ညှိလို့ရတယ်ကျွန်တော်ရုပ်ောက်ဝဲလေးကိုဘယ်လိုမဲထဲကြမယ်ဘာသာလေးကိုကျွန်တော်တနားကြီးသုံးနိုင်လောက်ကြီးကြောပြပြီးမယ်သူတို့ရှေ့ကကျုပ်တင်မဲထဲတင်တဲ့ဖောင်လေးလက်ခံပြီးမယ်ဒါတွေကဖြစ်နိုင်တယ်အစိုးရပြောကျွန်တော်ပြောသလိုပဲအစိုးရအနေနဲ့ရုပ်ရှင်သိရှိဖို့လို့နိုင်ငံသားအခွင့်အရေးကိုအကောင့်တွေပေါ်ခြင်းနဲ့သိရှိဖို့လို့အဲ့ဒါတွေအိမ့်စိတ်နှစ်ခုရှိတယ်ဆိုရင်အစိုးရပြောတဲ့ဟိုကိုဗစ်ကပ်တာမကလို့ကျွန်တော်တို့ဗာကပ်တာလေးဆိုကျွန်တော်တို့တချို့ဟာတွေမှာအခြေအနေကကြော်သွားလို့ရတယ်ဒါပေမဲ့ပုံမှန်အနေထားတဲ့တော့နည်းနည်းလေးပဲကြွားချင်ပါဘူးကျွန်တော်ဆိုလိုချင်တာကလုံးလုံးကင်လို့ရတဲ့အနေထားရှိရဆိုတော့စူရတွေအနေနဲ့သိစေချင
်ဟုတ်ကဲ့ကိုသူချစ်တို့ကဒီပြပရလို့သမားတွေမဲပေးဝင်ရဖို့တိုက်တွန်းနေရတာဟုတ်ပါတယ်အခုကဒီပြပရမြန်မာနိုင်ငံသားတွေကြားထဲမှာရောရွေးကောက်ပွဲကိစ္စအပေါ်ဝင်ပေါ့လေမြန်မာပြည်နိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားမှုစိတ်အားထက်သန်မှုတော့ရှိကြရလားတခြားမဟုတ်ပါဘူးအခုကဒီကပ်ရောဂါကြောင့်ဒုက္ခရောက်နေတဲ့အချိန်မှာစံနာရီကိုဦးစားမပေးနိုင်ဘူးဆိုပြီးတော့လေပြောရဆိုစံလေးရှိနေတာဆိုတော့ဒီအလုပ်သမားတွေနဲ့ဟိုထိထိဆက်ဆက်နေရတဲ့သူဖြစ်အောင်နေနေပေါ့လေကိုတွေ့ချွတ်တို့လက်လန်းမြေတော့ပြောမယ်ဆိုရင်ဒီလူတွေချမ်းမှာဒီရွေးကောက်ပွဲနဲ့ဟိုပတ်သက်တဲ့စိတ်ဝင်စားမှုဘုသူကယူရအဖြစ်ဘလောက်တိုင်းတာတရှိရလို့များနားလည်ထားတယ်ကိုတွေ့ချွတ
်ကျွန်တော်ကတော့အစောကပြောလို့ပဲပေါ့လေကျွန်တော်အများအားပြောနေဆိုပေါ့လေအခြေခံနှစ်ပိုင်းပေါ့အဓိကတော့ကျွန်တော်တို့ကဒီဟိုပထမဦးဆုံးမဲထဲခွင့်ရမယ့်လူတွေပေါ့ first time voter လို့ခေါ်မယ်လူတွေပေါ့အဓိကအသက်16နှစ်ပြည့်ပြီးကစားနေအသက်23 24ကလေးတွေကလက်ရှိကျွန်တော်လူမှုပြည်ရတရားလည်းကျွန်တော်တို့တွေ့တယ်တော့သူတို့အနေနဲ့ကတော့အများစုကတော့မဲပေးခြင်းနဲ့နောက်တစ်ခုကတခြားမဲတစ်ခါမှမပေးခြင်းနဲ့ဒီကလည်းကျွန်တော်တို့ဟိုပြီးခဲ့တဲ့ကျွန်တော်တို့နှစ်ဒီနှစ်ဆလောက်မှာကျွန်တော်တို့ဟိုရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့နဲ့ကျွန်တော်တို့နဲ့ပေါ့လေဒီစစ်တမ်းငွေလေးတစ်ခုကောက်လိုက်တာအဲ့ဒါလည်းငွေလေးဆိုတော့တနင်္ဂနွေလွမ်းချောင်းလို့လူ1800လောက်ကိုအင်းနဲ့လူစားတာမဲနဲ့ပတ်သက်ပြီးတော့စစ်တမ်းပေါ့အဲ့တော့ကျွန်တော်ဆိုကြပါစို့အဲ့ဒီစစ်တမ်းရဆိုလို့ရှိရင်ကျွန်တော်90ကျော်ကြာခိုင်နှုန်းတော့ကမဲပေးခြင်းလေတို့မဲပေးခြင်းလည်းမပုံမရှိတဲ့အရုံးရှိတယ်မဲပေးခြင်းဒါပေမဲ့ထပ်မေးတယ်ဘလို့အနေထားပေးခြင်းလဲဘယ်တော့မှတော့ပေးဘူးလို့တို့အဆင်မပြေဘူးအလိုဒီပါတန်ရုံးမှတော့ပေးဘူးချင်းမဲ့ကော်စုရုံးမှအဆင်ဘူးသူတို့နဲ့နီးစက်ရနေရာတွေမှာမဲရုပ်လေးရှိတယ်တော်လို့တော့ပြင်တော့တို့အဆင်ပြေတယ်ဆိုလိုချင်တာကစက်မှုစုံလို့ရှိတယ်လူသိမ်းတဲ့ရှင်ရှိတဲ့အဲ့ဒီတမျိုးနဲ့တမှာပဲလူသိမ်းတဲ့ရှင်ရှိတဲ့နေရာမျိုးတွေမှာမဲချာကြီးမဲရုပ်လေးတွေဖွင့်လို့မရနိုင်ဘူးလားဆိုတဲ့အစိုးရကိုလည်းကျွန်တော်တို့ငဘူးတွေ့ရရရုပ်ောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဟိုပါပေါ့လေဆွေးနွေးထားပြီးအကြံပေးခဲ့ဘူးလားရှိတယ်အစောလိုမျိုးတော့ လို့တမားကိုလည်းကတော့အစိမ့်ဝင်ကဒါပေမဲ့တက္ကနာကတစ်ခါမှမဲမပေးဘူးတချို့ဆိုလို့ရှိရင်တော်တော်လေးကျွန်တော်လိုက်မေးကြည့်တယ်ပေါ့နော်မြန်မာနိုင်ငံမှာရွေးစရာပါတီနှစ်ခုပဲရှိရလို့မှပြောရကျွန်တော်မှတော့ဟိုရန်ကုန်လိုနေရာမျိုးကလာလို့တဲ့အလုပ်သမားလေးတယောက်ပါဒါမလေးရှားမှာရှိတယ်ကျွန်တော်တို့ ਨੇ ရှင်းနေတဲ့ချင်းကျွန်တော်ဆိုလို့ကျွန်တော်ကဟိုချိန်နဲ့ရွေးကောက်ပွဲဟိုဝင်မဲ့ကျွန်တော်တို့ထွတ်တော်အမတ်တွေရဲ့ဟိုကျွန်တော်ပြောမလဲဒီဟိုဂရိစကားတွေပေါ်မှာအဲဂရိစကားတွေကိုထားလိုက်အောင်တော့ဘယ်ပါတီဘယ်နှစ်ခုရှိမှဘလူပါတီကဘာလုပ်နေဆိုတော့မှသူတို့ကမသိချင်ဘူး။မဲဘလူထရမယ်ဆိုတော့မှသူတို့မသိချင်ဘူး။ဒါကြောင့်မို့ကျွန်တော်ပြောနေတဲ့ရုပ်ောက်ဝေးပညာပေးကိစ္စလည်းအားကြီးလုပ်ပေးအောင်ပါလေ။ဆိုတော့အဲ့အရာတွေကိုအလုပ်သမားတွေကိုမဲစတိပစ္စထည့်စီခြင်းနဲ့ဆိုလို့ရှိရင်တော့အဲ့အရာတွေကတော့မဖြစ်မနေလုပ်အောင်ပါ
။ဟုတ်ကဲ့ပါ။အခုကတော့လိုအပ်ချက်တွေစိန်ခေါ်မှုတွေကတော့တော်တော်ကြီးတယ်လို့ဆိုရပါတယ်မယ်။ဒီရုပ်ောက်ဝေးချင်းပါဖို့ကလည်း၄လလောက်ပဲအချိန်ကျန်ပါတော့တယ်။ဆိုတော့ဒီကြားထဲမှာလိုအပ်ချက်တွေဖြည့်ဆည်းပေးဖို့ဆိုရင်မဲပေးခြင်းနဲ့သူမဲပေးခွင့်ရဖို့အချိန်မီအောင်လုပ်ဖို့ဆိုရင်လုံလောက်တဲ့အချိန်ရမယ်လို့များထင်သလားကိုလူကြီ
းအစွမ်းပြောသလိုပေါ့ကျွန်တော်တို့ကတော့တို့အဲ့ဒီကိစ္စတွေလုပ်ဖို့ကျွန်တော်2016ခေတ်ကကျွန်တော်တို့အစိုးရစဖြစ်ပြီးတည်းကတကယ်လို့တာဝန်ရှိတဲ့လူတွေရဲ့လက်ခဲကိုပါကျွန်တော်တို့ကအဲ့ဒီကျွန်တော်တို့ရဲ့အစီအခံစာတွေကျွန်တော်တို့ရဲ့ recommendation တွေကျွန်တော်ထည့်ထားပေးတယ်2016ခေတ်ကထည့်ထားပေးတာတို့ကိုယ်တိုင်မပြင်ဆင်တာကတော့အစိုးရတရားရဲ့အရေးအချင်းနဲ့ကျွန်တော်တို့ပြည်သူလူထုပုံမှန်ထားတဲ့စီဒနာဘုံမှာပဲမူတည်လိမ့်မယ်လို့ကျွန်တော်ထင်တယ်။
ဟုတ်ကဲ့ဒီသမရဝန်ကြီးကဒီလဆန်းပါပဲ။ပြည်သူ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေနောက်အစိုးရဖွဲ့ဝင်တွေနဲ့မေပြေပေါ်မှာတွေ့တော့ဒီမဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့နောက်မဲပေးပြန်ခွင့်ဆုံးရှုံးတာဒီနိုင်ငံသားတယောက်ရဲ့မူရပါခွင့်ရလူခွင့်ရဆုံးရှုံးအောင်ရောက်တယ်။ဒါကြောင့်လဲမဲပေးခွင့်တွေမဆုံးရှုံးအောင်စီစဉ်ပါဆိုပြီးတော့မှားတာရှိပါတယ်။ဆိုတော့ဒီနေ့မှာညီကောင်းချုပ်အနေနဲ့ကုတုချစ်ကိုမေးချင်တာကတော့ဒီလိုနိုင်ငံသားခွင့်ရမဆုံးရှုံးအောင်လျှောက်တာဝန်ရှိသူတွေအနေနဲ့လုံမယ်ဆိုရင်လုတ်ပြနေတာမျိုးလုံလဲလုတ်ပြနေတာမျိုးဘာများရှိမယ်ကုလူကြီ
းအဓိကတော့တခုဆိုတာထက်ပေါ့နော်အဲတခုတမှာဆက်ပြောတော့ရတာပေါ့တခုဆိုလို့ရှိရင်ကျွန်တော်တို့အခုချိုတင်မဲ့ပုံစံ15ကိုကျွန်တော်ဩဂုတ်လ9ရက်နေ့နောက်ဆုံးထားတဲ့ဟာကိုဖြစ်တယ်လို့ရှိရင်ကျွန်တော် extend ပေါ့လေကျွန်တော်တို့ရက်ကိုတိုးချဲ့စီခြင်းလေဆိုလို့ကျွန်တော်ကတော့ဩဂုတ်လနောက်ဆုံးပတ်ကြည့်လို့ဩဂုတ်လဒီလက်ကုန်ထီလောက်ကြီးတိုးမယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ပုံစံ15ဖြည့်ဖို့ကိစ္စကိုကျွန်တော်တို့ကအဲ့ဒါအားလိုက်နဲ့ကျွန်တော်တို့တကယ်ကိုရက်ဖက်ဖွဲ့စည်းပြီးကျွန်တော်တို့ရဲ့ဒီတက်ဆိုင်ရာကျွန်တော်တို့အလုပ်သမားအေဂျင်စီတွေအစိုးရဖွဲ့နဲ့ပေါင်းပြီးတော့ကျွန်တော်တို့ပုံစံ15ကိုရအောင်အနည်းဆုံးအဲ့ဒါဆောင်ရွက်ပေးတင်တယ်။နောက်တစ်ခုကတော့အလုပ်သမားတွေလွယ်လွယ်ကူကူပြီးမဲချဲ့နိုင်တဲ့နေရာတွေအခုတည်းကစဉ်းစားထားပြီးတော့စီစဉ်ပေးတင်တယ်လို့အလို့ရှင်လိုအပ်တယ်လို့ပေါ့လေထိုင်းဆိုရနဲ့ကျိုးတင်ကြီးနိုင်မှုတွေလုပ်တင်တယ်လို့ကျွန်တော်ပြောချင်
ဟုတ်ကဲ့ပါခင်ဗျာအခုလိုချင်ပေးပြီးဆွေးနွေးခဲ့တဲ့ဥတုချင်းနဲ့နားဆင်ကြည့်ရှုရဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်မြင်ပါခင်ဗျာ
မင်္ဂလာပါရှင်ဥစီတူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်ပါပြီလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုညတင်ဆက်ထားပါရရှင
်2020ဇူလိုင်30ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိ၄ရက်တာမြန်မာနိုင်ငံမှာအစိုးရကသတ်မှတ်တဲ့ရုပ်ပရက်ရှိဖြစ်ပါတယ်အစ္စလမ်ဘာသာဝင်တွေရဲ့ Good Bani Eid စနေတနင်္ဂနွေနဲ့ဗုဒ္ဓဘာသာဝင်တွေရဲ့ဝါဆိုလပြည့်နေ့တွေပေါင်းပြီး၄ရက်ဖြစ်သွားတာပါCOVID-19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်တယ်လို့အစိုးရကယူဆထားတာကြောင့်ဟိုတယ်တွေကိုစစ်ဆေးပြီးပြန်ဖွင့်ခွင့်ပေးထားတဲ့အချိန်လည်းဖြစ်ပါတယ်။နေမျိုးတွေရဲ့မြို့ဝင်တွေမှာဖွင့်ထားတဲ့ COVID-19 စစ်ဆေးဂိတ်တွေကိုလည်းပိတ်သိမ်းထားပြီးချိန်မှာအဲ့လိုခြေနေကြောင်းမို့လို့လက်ရှိရုံးပိရဲ့၄ရက်မှာခီးထွက်လည်ပတ်သူများလာပါတယ်။ရန်ကုန်နဲ့မနီမွေးကရင်ပြည်နယ်ဖားမြို့မှာဆိုဟိုတယ်အတော်များများတဲခုသူပြည့်သွားပါတယ်။ပုဂံလိုနေရာကဟိုတယ်တဲခုခန်းတွေလည်းကြိုတင်မှယူသူများပါတယ်အခြားဟိုတယ်တွေနဲ့နှိုင်းရင်ဈေးကြီးတဲ့ပုတ်ပါတောင်ဟိုတယ်ဆိုရင်လဲဒီပိတ်ရက်အတွင်းကြိုတင်မှားယူသူတွေကြောင့်အခန်းလို့မရှိတော့ဘူးလို့သိရပါတယ်ကိုဗစ် -19 ဖြစ်ပွားတဲ့ကာလမှုမြန်မာနိုင်ငံဟာအခြားသောနိုင်ငံတွေနီးတူဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုအကြီးအကျယ်ထိခိုက်ခဲ့ပါတယ်ထိခိုက်မှုရှိခဲ့လို့လဲကိုဗစ် -19 ကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုတစ်နှစ်တရာခန့်လုံးတိုးလောက်ပဲရှိတဲ့ချင်းငွေတွေအစိုးရကထုတ်ကြေးပေးခဲ့ရမှာဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကပထမဦးဆုံးအထုပ်ဖြစ်ရခဲ့ပါတယ်နောက်ပိုင်းဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနဟာခီးသွွားလုပ်ငန်းကိုအပိုင်း၃ပိုင်းခွဲပြီးပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့တာတွေ့ရပါတယ်။ COVID-19 ကြောင့်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းပြန်ပြီးနလန်ထူလာနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ။
ပြောရရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းစာအိမ်ကြီးချင်း ထိုင်းဗီယက်နမ်ကမ္ဘောဒီးယားလာအိုစ်နိုင်ငံတွေနဲ့ဘလို့မှနှိုင်းယှဉ်လို့မရအောင်တင်းငယ်လွန်ပါတယ်2019ဆင်းတွေအရတနှစ်တာအတွင်းထိုင်းနိုင်ငံကိုကမ္ဘာလက်ခီးတဲ့39တန်းဝင်ပါတယ်ဒါဟာတနှစ်ကိုကမ္ဘာလက်ခီးတဲ့3,400လောက်ဝင်တဲ့သဘောပါပဲအခြားနိုင်ငံတွေကတော့ထိုင်းလောက်ကမ္ဘာလက်ခီးတဲ့မများတဲ့အတိုင်းတနှစ်ခီးတဲ့4-5တန်းလောက်ကနေ10တန်းကျော်အထိဝင်တာတွေ့ရပါတယ်မြန်မာကတော့2019နှစ်အကုန်3လတာကာလမှာကဘာလက်ခီးတဲ့3,400နီးပါးဝင်ခဲ့တာတွေ့ရပါတယ်2018နှစ်ကုန်3လတာနဲ့နှိုင်းရှင်ရင်56ရာခိုင်နှုန်းလောက်တိုးလာတယ်လို့ဆိုပေမဲ့တနှစ်တာအတွက်တွက်ချက်ရင်တော့တနှစ်ခီးတဲ့တသန်းခွဲလောက်ပဲဝင်တဲ့သဘောဖြစ်နေသေးတာတွေ့ရပါလိမ့်မယ်ဒီနေရာမှာအစိုးရကဖော်ပြသလိုနေဆက်တွေကနေချင်းပြန်ဝင်ထွက်တဲ့ဧည့်သည်တွေကတော့တွက်ချက်မထားပါဘူးတရားဝင် tourist visa နဲ့ဝင်ပေါက်အသီးသီးကဝင်လာတဲ့စင်းစရာတွေကိုအခြေခံပြီးတွက်ထားတာပါ COVID-19 ဖြစ်လာတဲ့အခါအခြားနိုင်ငံတွေနီးတူမြမခီးသွားလုပ်ငန်းလဲထိခိုက်ပါတယ်မြမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတွေ့တဲ့ match လ23ရက်နေ့ကစတင်ရင်၄လနီးပါးရှိလာခြင်းအခြေအနေကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်ပြီလို့ယူဆတဲ့အတွက်အစိုးရဟာခီးသွားလုပ်ငန်းကိုအပိုင်းသုံးပိုင်းနဲ့ပြန်ပြီးစတင်ဖို့ပြင်ဆင်လာတာတွေ့ရပါတယ်။ပထမတစ်ဆင့်ကတော့ပြည်ရင်းခီးသွားလုပ်ငန်းကိုအရင်ဆုံးပြန်စတင်ဖို့ပါ။ဒုတိယတစ်ဆင့်မှာတော့မြန်မာနိုင်ငံလိုကိုဗစ် -19 ကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်တဲ့အိမ်နီးချင်းနိုင်ငံတွေ၊မိတ်ဖက်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းသဘောတူစာချုပ်တွေထုတ်ဆိုပြီးစတင်ဖို့ပါ။နောက်ဆုံးပိုင်းကတော့ကိုဗစ် -19 ပြဿနာဆိတ်ချရတဲ့အခြေအနေရောက်မှပုံမှန်အတိုင်းလုပ်ငန်းတွေလက်ပတ်ဖို့ဆိုတာပဲဖြစ်ပါတယ
်။လက်ရှိကတော့ခီးသွားလုပ်ငန်းပထမအဆင့်ကိုစတင်ဖို့ဟိုတယ်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစည်းကမ်းချက်တွေနဲ့အညီဖွင့်ပွင့်ပေးလိုက်ပြီဖြစ်ပါတယ်။ဝေးပြကားတွေကိုလည်းပြန်ပြေးဆွဲခွင့်ပေးထားပါတယ်။ငကိုတို့ကခောက်ရည်နည်းနည်းပဲပြေးဆွဲတဲ့လေကြောင်းလိုင်းတွေကလည်းခောက်ရည်နဲ့ခီးစဉ်ပြန်တိုးချဲ့လာသလိုလေကြောင်းလိုင်းတချို့ကလည်းဈေးနှုန်းတွေလျှော့ချပြေးဆွဲလာတာတွေ့ရပါတယ်။KBZ Airlines ဆိုရင်ခီးစဉ်ကြောင်းကို $18 လောက်နဲ့ညီမျှတဲ့မြန်မာငွေကျပ် $2,000 ကျော်နှုန်းအထိလျှော့ချပြေးဆွဲပါတယ်။အစိုးရပိုင်းမြန်မာ National Airlines ကလည်း20ရာခိုင်နှုန်းလျှော့ဈေးနဲ့ပြေးဆွဲနေတာတွေ့ရပါတယ်။ဒီလိုအစီအစဉ်တွေကြောင့်ပိတ်ထားရတဲ့ပြည်တွင်းခီးသွားလုပ်ငန်းပြန်ပွင့်လန်းလာတာတွေ့ရပါတယ်။အရင်ကနိုင်ငံသားတွေအသွားများတဲ့ရှမ်းပြည်နယ်ကလောမြို့မှာပြည်တွင်းခီးသွားတွေအများကြီးသွားကြတာတွေ့ရပါတယ်။ဒါအပြင်ပင်လောင်း၊ပြည်ဦးလွေ၊ပကံ၊ဖအံစတဲ့မြို့တွေကိုလည်းသွားကြပါသေးတယ်အဲ့လိုသွားကြလို့လဲမြို့တချို့မှာဟိုတယ်တွေပြည့်ဇူလိုင်30ညနဲ့31ရက်မနေ့အစောရန်ကုန်အထွတ်ဝေးပြေးကားလမ်းမှာကားတွေကျက်သည့်အထိဖြစ်ခဲ့တာပါ
ဒါပေမဲ့လည်းလက်ရှိအချိန်အထိပြည်တွင်းမှာဖျားပထိုးတွေဘာသာရေးဆိုင်ရာအဆောက်အအုံတွေကိုဖွင့်လှစ်မပေးသေးပါဘူးပကံမှာဆိုရင် COVID-19 နဲ့ပတ်သက်ပြီးစစ်ဆေးဖို့ပြင်ဆင်ဖို့လိုနေသေးတာကြောင့်ထင်ရှားတဲ့ဖျား18စုကိုဖူးမြော်ခွင့်ပိတ်ပင်လိုက်ပါတယ်ဇူလိုင်လကုန်ဝင်ရောက်ဖူးမြော်ခွင့်ရမယ်လို့ကြေညာထားတဲ့ရန်ကုန်တိုင်းကဖျားတွေပြန်ဖွင့်ဖို့ရက်ကိုလည်းနောက်ဆုတ်လိုက်ပါတယ်မွန်ပြည်နယ်တန်ဖြူစရက်ကဆက်ဆဲကမ်းခြေမောင်းမကန်ကမ်းခြေတွေကိုတွားရောက်လည်ပတ်နိုင်ပြီဖြစ်ပေမဲ့ ARD တိုင်းတာဝန်ရှိသူတွေကတော့နမက်ကြီးချောင်းသာနဲ့ငွေဆောင်ကမ်းခြေတွားရောက်ခွင့်ကိုတော့ပိတ်ပင်ထားစေပါဟိုတယ်နဲ့ခီးသွားလုပ်ငန်းဒုတိယအဆင့်အနေနဲ့ COVID-19 ထိန်းချုပ်နိုင်တဲ့နိုင်ငံတချို့နဲ့နှစ်နိုင်ငံချင်းသဘောတူညီချက်ယူပြီးအပြန်အလှန်လက်ပတ်ခွင့်ပြုဖို့ကိစ္စကတော့မဆနိုင်သေးပါဘူး။ဒီအတော်တွင် COVID-19 ကိုကောင်းကောင်းထိန်းချုပ်နိုင်ပြီလို့သတ်မှတ်ခံရတဲ့ဗီယက်နမ်နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာလို့အခြေအနေတွေစောင့်ကြည့်နေရသေးပါ။ခီးသွွားလုပ်ငန်းနိုင်ငံတကာကိုငကိုအတိုင်းပြန်ဖွင့်ဖို့ဆိုတာကတော့အတော်လေးကိုအလံဝေပါတယ်။အကြောင်းကတော့အဲ့ဒီလိုပြန်ဖွင့်လိုက်ပြီးဗိုင်းရပ်စ်ကူးစက်မှုတွေတကြော့ပြန်ဖြစ်လာရင်မြန်မာနိုင်ငံကျန်းမာရေးဆောင်ရှားမှုစနစ်ကခဏရေးရှိမယ်မရှိဘူးမတေချာတဲ့အခြေအနေကြောင့်ပါလက်ရှိမှာကိုပဲနိုင်ငံတကာနဲ့ချိတ်ဆက်ပြေးဆွဲတဲ့ပုံမှန်လေကြောင်းလိုင်းတွေအလုံးဩဂုတ်လကုန်အထိရပ်ဆိုင်ထားပါသေးတယ်
။ဘယ်လိုပဲဖြစ်ဖြစ် COVID-19 ထိန်းချုပ်နိုင်မှုပေါ်မူတည်ပြီးပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်လို့အဲ့ဒီလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်သူတွေအလုပ်ကိုင်အခွင့်အလမ်းရလာတာကောင်းတဲ့လက္ခဏာပါ။နိုင်ငံတကာခီးသွွားလုပ်ငန်းပြန်မစတင်ပြီးအတောအတွင်းခီးသွွားလုပ်ငန်းတွေအတွက်လိုအပ်သမျှကိုပြင်ဆင်ထားနိုင်ဖို့အချိန်ရနေပါသေးတယ်။ခီးသွွားနေရာအသစ်တွေပေါ်ထုတ်တာအပန်းဖြေရှုခေကြည့်ဓာတ်ပုံရိုက်ဆွဲဆောင်စရာနေရာတွေအများပြားပေါ်ထုတ်တည်ဆောက်တာစတာတွေကိုလှုပ်ထားဖို့လိုပါတယ်။အသေးစားလုပ်ငန်းလေးတွေရှင်သန်လာဖို့အတွက်ခီးတွေတွေအနေနဲ့ Airbnb လိုမျိုးကနေတစ်ဆင့်နေအိမ်တွေမှာတဲခုတ်ခွေရအောင်ကလုံးထဲဖြစ်စေအခန်းထဲနဲ့ပပနဲ့ဖြစ်စေတဲခုတ်နိုင်တဲ့လုပ်ငန်းတွေလုပ်ကင်ခွေရအောင်ဟိုတယ်နဲ့ခီးသွွားဥပဒေနည်းဥပဒေတွေကိုလည်းပြင်ဆင်ပေးထားဖို့လိုပါတယ်။ဒီလိုပဲပေါင်းစုံပြင်ဆင်ထားနိုင်မှ COVID-19 အလွန် မြမကြီးသွားလုပ်ငန်းဟာအိန္ဒိယနိုင်ငံတွေနောက်အများကြီးနောက်ကျကြံပြီးပဲအမိလိုက်တယ်မှာဖြစ်ကြောင်းပ
ါမင်္ဂလာရှိရနေ့ဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေကြံကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဦးဆုံးကျမတို့ဗီဒီယိုကိုရေးလာတဲ့ Messenger ကစာတို့လေးတွေကိုအရင်ပြန်ကြားပေးချင်ပါတယ်နော်။ညင်ချင်ဝင်းဆိုတဲ့တောရရှင်ကတော့ဗီဒီယိုကိုနားဆင်လာခဲ့တာသိပောင်းများစွာကြားခဲ့ပါပြီ။ရေရုံတော်မှလက်ဆောင်ရခဲ့ဘူးပါတဲ့ဟုတ်ကဲ့ဒါဆိုရင်တော့တော်တော်ကြပြီလို့ပြောရပါမယ်ကျမတို့ဟိုးတော်တော်ကြကြနှစ်တွေတုန်းကရေရုံတွေလက်ဆောင်ပေးဘူးပါတယ်နော်သူကအကျေးဇူးအထူးတင်ပါတယ်ခင်ဗျာ viewer ဖွဲ့သားတွေအားလုံးကျန်းမာကြပါစေချမ်းသာကြပါစေဆိုပြီးတော့မြန်မာပြည်ကဆိုပြီးတော့တော်ရရှင်ညီညီဝင်းစာရေးလာပါတယ်အခုလိုမျိုးနှိရှေလာများနားဆင်အားပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်ရှင်ဒီမှာ sign and joe ဆိုတဲ့တော်ရရှင်ကတော့ hello မင်္ဂလာပါview မြန်မာဝိုင်းအစီအစဉ်ကိုကိုသိရှိထားတဲ့အချက်အလက်လေးတွေပေးပို့ချင်ပါတယ်။လိပ်စာ၊ email လိပ်စာနဲ့ဖုန်းနံပါတ်လေးသိချင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ကျမတို့ရဲ့ email လိပ်စာက bambi@viewnews.com ဖြစ်ပါတယ်။လောလောဆယ်မှာတော့ကျမတို့ American ပြည်အောင်စုမှာ COVID ရောဂါအရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားရပြီးတော့ကိုယ့်ရဲ့နေအိမ်တွေကကိုအလုံးလုံးကြရတာဖြစ်ပါတယ်။ဒါကြောင့်မလို့လောလောဆယ်ဖုန်းဆက်သွယ်လုပ်မယ်ဆိုတော့ရုံးမှာဘယ်သူမှမရှိပါဘူး။ဒါကြောင့်မလို့အဆင်မပြေပါဘူးနော်။ဒီမှာအလွယ်ကူဆုံးနည်းလမ်းကတော့အခုလိုမျိုး Messenger ကနေပြောစာရေးတာပါပဲ။အဲဒီကစာတွေကိုရင်းရင်ချက်ချင်းနဲ့ကျမတို့စီကရရတယ်။အဲဒီစာတွေကိုလည်းပတ်ပတ်ပြန်ကြားပေးနေပါတယ်။ကျေးဇူးတင်ပါတယ်နော်။သူ့လိုပဲအလားတူရေးလာတဲ့နောက်ထပ်တော်ရရှင်ကတော့တူတန်မောင်ဆိုတဲ့တော်ရရှင်မှာကချင်ကပါ။ Hello VOE တဲ့။ကျွန်တော်က VOE ရဲ့မှန်ကန်တဲ့ပရိသတ်တစ်ယောက်ပါ။ VOE ကိုအထူးပဲကျေးဇူးတင်ပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါ။သတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့။ဟုတ်ကဲ့။ခုနကတော့တော်ရရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင်။ရုံးတွေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะ။ဒါပေမဲ့တေချာတာကတော့အခုလို Messenger ကနေပြောစာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကနောက်ပြီးတော့ကျမတို့နေတိတိမှာအလုံးလုံးနေကြတဲ့ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်။ဒါကြောင့်မလို့တော်ရရှင်ကြီးကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြောရေးပို့လာတယ်ဆိုရင်တော့အခုလောလောဆယ်ဒါအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်။အခုလိုဆက်သွယ်လာကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ ARI တရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါ။နှစ်သက်စွာနားဆင်နေပါတယ်။ဗီဒီယိုဖိုင်တွေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုကြပါတယ်တဲ့။ဟုတ်ကဲ့ပါ။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။ကျွန်တော် VOE ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ည9နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOE ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။ဒီမိုကရက်တစ်မြန်မာအတန်းရုပ်တံလိုက်မှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်ဒီမှာကြည့်ရှုနိုင်ပါတယ်။ဒီရုပ်တံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျမ Messenger ကနေပြီးစာပြန်ရင်းနဲ့ပဲ Facebook ကျမတို့ရဲ့ဒီ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်တော်ရရှင်ကတော့ကျမကစားရအများကြီးကမှသူ့ရဲ့နာမည်လေးကိုကျမမရေးထားလိုက်မိလို့ပါကိုသိန်းထိုင်ဦးနဲ့ဦးကိုနီခြေဥပြင်ဆင်ရဲ့အင်တာဗျူး2013လောက်ကဖြစ်နေတင်နေတဲ့ဘလို့ပြန်ရှာလို့ရပါလဲဆိုတော့မေးလာတာပါဟုတ်ကဲ့ပါဒီတော်ရရှင်တောင်းထားတဲ့အင်တာဗျူးကိုကျမရှာပေးပြီးတော့အဲ့ဒီမှာ link နေပို့ပေးလိုက်ပါရနော်အဲ့ဒီအင်တာဗျူးက2014ဇန်နဝါရီလကပါဥက္ကိုနီရဲ့ American ပြည်အောင်စုခီးစင်မှာ VOA Washington ရုံးချုပ်ကျမတို့ရုံးကိုရောက်ရှိအောင်မှာ VOA Studio မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။အဲ့ဒီဗီဒီယိုကိုကြည့်လို့ရတဲ့ YouTube link ကိုလည်းအဲ့ဒီ Messenger စာမှာထည့်ပေးလိုက်ပါတယ်။နောက်ပြီးတော့ကျမတို့အဲ့ဒီမေးမြန်းခန်းတစ်ခုလုံးအစအဆုံးကိုစာနဲ့ဖော်ပြထားတဲ့ဒီကျမတို့ VOA Internet စာမျက်နှာမူရင်းကိုလည်းထည့်ပေးလိုက်ပါတယ်ရှင်။ဒီတော့ရှင်နေလို့ရဲကျမတို့စီကအစီအစဉ်တွေကိုဒီအစီအစဉ်အဟောင်းတွေကိုပြန်ကြည့်ခြင်းနဲ့ပြန်နားထောင်ခြင်းနဲ့ဆိုရင်တော့နှစ်မျိုးလုပ်လို့ရပါတယ်တစ်ခုကတော့ကျမတို့ရဲ့ဒီမူရင်းအွန်လိုင်းစာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့စာမျက်နှာကိုတော့ပြအိမ်မှာရှာရန်ဆိုတဲ့အကွက်လေးမှာဒီဥက္ကိုနီဆိုလဲဥက္ကိုနီပေါ့နော်အဲ့လိုရိုက်ထည့်လိုက်တဲ့ခါမှာအဲ့ဒီအကြောင်းအရာဒါမှမဟုတ်အဲ့ဒီလူပုဂ္ဂိုလ်နဲ့ပတ်သက်တဲ့ကျမတို့တင်ဆက်ပေးထားတဲ့သတင်းတွေအများကြီးပေါ်လာပါလိမ့်မယ်အဲ့ဒီထဲကမှပြန်ရှာရပါတယ်ရှင်
ဒါမှမဟုတ်ကိုပြန်ကြည့်စင်တဲ့အစီအစဉ်ကတွေးဆုံမိမြန်ရဲ့ဥပမာအမျိုးသမီးကဏ္ဍအဲ့လိုမျိုးကဏ္ဍအလိုက်ဆိုရင်တော့ကျမတို့ကဏ္ဍအလိုက်တင်ထားပေးတဲ့စာမျက်နှာတွေလည်း website စာမျက်နှာတွေစီတွားလို့ရပါတယ်အဲ့ဒီမှာပြန်ပြီးတော့ရှာလို့ရပါတယ်ရှင်နောက်တစ်ခုကတော့ကျမတို့ view ရဲ့မြန်မာဝင် Facebook စာမျက်နှာမှာရှာရန်ဆိုတဲ့နေရာလေးမှာကိုယ်အဲ့ဒီမှာကြည့်စင်တဲ့အကြောင်းအရာနားထောင်စင်တဲ့အကြောင်းအရာကိုစာရိုက်ထည့်ပြီးတော့အဲ့ဒီမှာရှာကြည့်လို့လည်းရပါတယ် Facebook စာမျက်နှာကတော့နည်းနည်းလေးအကြောင်းချက်တွေများလို့အားကြည့်လို့နည်းနည်းရှာရတာဖြစ်ပါတယ်ကျမတို့အင်တာနက်စာမျက်နှာမှာရှာရတာလွယ်ကူပါတယ်ရှင် စမ်းကြည့်ပါအစီအစဉ်အဟောင်းတွေကိုနားထောင်ခြင်းနဲ့သွားရှင်တွေအားလုံးအတွက်ဖြည့်ကြားပေးတာဖြစ်ပါတယ်ရှင် VOA ကသတင်းတွေပြန်ပြတတ်တာတင်ဆက်မပေးလို့ပါဆိုတော့ရေးလာရင်နောက်ထပ်သွားရှင်တရက်ကတော့မြန်ဆိုးဆိုတဲ့သွားရှင်မှာသူက VOA နဲ့တခြားနိုင်ငံသားသတင်းဌာနတွေကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုင်းနာအရေးနဲ့အခက်အခဲသတင်းတွေကိုတခါမှကြော်ညာတာမတွေ့ပါဘူးမင်းတို့သတင်းဌာနကလည်းလူမျိုးစွဲသတင်းဌာနလားမသိတဲ့သူရဲ့မှတ်ချက်လေးကိုကြည့်ပြီးတော့သူဘယ်အစီအစဉ်တွေကိုများဘယ်အချိန်နားထောင်မိလို့ဒီ င်းတင်ဆက်မှုတွေမှာနေ့စဉ်လိုပဲတိုင်းနာဒေတာတွေကစီရေးပဋိပက္ခဒါမှမဟုတ်လေလူမှုရေးကိစ္စရက်တွေတဘာဝဘေးအနေနဲ့ကြားရောက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီမကြံရအောင်တင်ဆက်ပေးနေတာဖြစ်ပါတယ်နောက်ပြီးတော့တသက်အစီအစဉ်အနေနဲ့ဆိုရင်လည်းကျမတို့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဒါတိုင်းရင်းဒေတာတွေကနေပြီးသတင်းတောက်တွေကိုယ်တိုင်ပေးပို့တဲ့သတင်းတွေဖြစ်ပါတယ်ပြီးတော့ Frontier မြန်မာသတင်းဌာနကနေပေးပို့တဲ့ဒုတိယအစီအစဉ်ဆိုရင်လည်းတိုင်းရင်းဒေတာတွေကဒီတကယ်လက်တွေ့ကြုံနေရတဲ့အနေအထားအဖြစ်အပျက်တွေကိုအဲ့ဒီတိုင်းရင်းဒေတာသတင်းဌာနတွေကိုယ်တိုင်တင်ဆက်ပေးတာကိုကျမတို့ video ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒါကြောင့်မို့ကျမတို့အစီအစဉ်တွေကို Radio ကနေနားထောင်ရမယ့်ဖြစ်ဖြစ်ရုပ်မြင်သံကြားဒီလိုမှမအားရင်လည်းကျမတို့ဒီ Facebook နဲ့ website ပေါ်မှာတင်ဆက်ပေးတဲ့အစီအစဉ်တွေကိုနည်းနည်းဖတ်ကြည့်ပါအောင်လို့အကြံပြုစင်ပါတယ်နော် view ကိုအားပေးတဲ့အတွက်ကျမတို့ကျေးဇူးတင်ပါတယ်အခုဆက်ပြီးတော့အချိန်ရလောက်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးကြပါရစေ။ပထမဦးဆုံးရှမ်းပြည်ကရင်ဖွင့်လာတဲ့တော်ရရှင်မတ်စုရဲ့စာကိုဖော်ပြပေးကြပါရစေ။ရှမ်းပြည်ရှိပိုင်းမိုင်းတုံမြို့နယ်တွင်မှာစက်တုံပြူစိုက်ပျိုးတဲ့တောင်သူတွေရဲ့အခက်အခဲကိုသက်ဆိုင်ရာလူကြီးတွေသိအောင်လို့ video ကိုစာရေးရခြင်းဖြစ်ပါတယ်။ဆိုပြီးတော့ရင်ဖွင့်စာရေးလာသူမတ်စုရဲ့စာပါ
။ကျမတို့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံကထွက်တဲ့စက်တုံပြူတွေကိုတာချီလိတ်နေစက်ကတဲ့ထိုင်းကိုတင်ပို့ပါတယ်။အဲ့ဒီလိုတင်ပို့တဲ့နေရာမှာကုံတယ်ပွဲစားတွေရဲ့အမျက်ကြီးစားမှုရဲ့နေဆက်ကုံတယ်ခွန်တိုးကောက်တာရဲ့ခိတ်ကြီးပေးနေရတာတွေနဲ့စက်သွန်စီကတောင်သူတွေမျောလိတယ်လို့မရခဲ့ပါဘူး။ထိုင်းမှာစက်သွန်တကီလို34ဘတ်နဲ့ဝင်နေတဲ့အချိန်မှာကြီးကတောင်သူတွေကတော့တကီလို15ဘတ်နဲ့ပဲရောင်းရပါတယ်။ပွဲစားတွေပေးတဲ့တကီလို15ဘတ်ဟာတောင်သူတွေအတွက်အရင်ပြန်မရတဲ့အပြင်အရှုံးမှပေါ်စီပါတယ်။တောင်သူတွေမျောလင့်နေတဲ့စက်သွန်ဖြူစည်းကွက်ကိုတရားဝင်ဖြစ်အောင်နှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးပေါ်ဆောင်ပေးပါလို့POA ကနေတဆင့်ရှမ်းပြည်နယ်ဝန်ကြီးတီအောင်စာရေးတိုင်းရှင်းဖွင့်လိုက်ပါတယ်
။မြန်မာနိုင်ငံကထွက်ကုန်တွေပေါ်မှာဒီဈေးမနှိမ့်နိုင်အောင်လို့နှစ်နိုင်ငံအစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးပါဆိုပြီးပြောလာတာပါ။သူပြောလို့တိုက်တိုက်ဆိုင်ဆိုင်ပါပဲကျမတို့ဒီစနေနေ့ကတင်ဆက်ပေးသွားတဲ့ရုပ်မြင်သံကြားအစီအစဉ်မှာဒီတွေးဆမေးမြန်းခန်းဒေါက်တာမျိုးသက်ပြုလုပ်တဲ့တွေးဆမေးမြန်းခန်းမှာစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပြောထားတာလဲအလားတူပါပဲမြန်မာနိုင်ငံကထွက်တဲ့ဒီစိုက်ပျိုးထွက်ကုန်တွေအကုန်လုံးကိုတခြားနိုင်ငံတွေကဝယ်ယူတဲ့အခါမှာဈေးကိုတေးချစနစ်တကျမနစ်နာတဲ့ဈေးမျိုးရအောင်လို့အစိုးရအနေနဲ့လည်းညှိနှိုင်းလှုံ့ဆော်ပေးတင်ကြောင်းဒီတော်ရရှင်ပြောထားပါတယ်ရှင်စိုက်ပျိုးရေးနဲ့ပတ်သက်တဲ့တွေးဆမေးမြန်းခဲ့မှာတော့ဒီမှာကျန်းကျန်းပြန်ရင်ဖွင့်လာတဲ့နောက်ထပ်တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်သူကတော့တကယ်ကိုအခက်ကြုံနေရလို့ရင်ဖွင့်လာတာဖြစ်ပါတယ်ပါကံမြို့နယ်ရှာတူးစုကြီးရွာနာမှာရွှေမော်လုပ်ငန်းလုပ်နေကြတာအများကြီးပါဗျာတဲ့ပြည်သူစစ်ကောင်းဆောင်ကမော်ရဲငွေကောက်တယ်ပြီးတော့တိုင်းမှုဒူတိုင်းမှုဓာကဆာမှုဒူဓာကဆာမှုတို့ကိုလာစေအခွန်ကောက်ပြီးတော့လက်ထိုးကြပါတယ်သူလဲချမ်းသာနေပါပြီဒါပေမဲ့အောက်ခြေစစ်တီရဲဘော်တွေတပြားမှမရကြပါဘူးတဲ့ဒါလေးရှင်ဖွင့်ခြင်းလို့ပါဆိုပြီးတော့သူကပြောလာပါတယ်သူရင်ဖွင့်လာတဲ့ကိစ္စကတော့ဒီလက်ပေးတဲ့ကိစ္စမှာလက်ပေးလက်ယူကိစ္စမှာသူတို့ရဲဘော်တွေမရလို့ဒုက္ခရောက်ကြတဲ့အကြောင်းပြောလာတာပါလက်စားတဲ့အဖွဲ့အစည်းဘက်မှာတော့ဒုက္ခရောက်နေသူတွေအများကြီးပါဆိုတော့ဒီတော်ရရှင်ရဲ့စာမှာပြောထားလို့အဲ့ဒီဒါဘက်မှာစဉ်စဉ်ရဲရဲကြက်ကြက်တဲတဲဖြစ်နေကြရတဲ့အခြေအနေကိုပို့ပြီးတော့ပေါ်လွင်စေပါရဲ့နော်တော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါရင်နောက်ပိုင်းမှာတော့တော်ရရှင်တွေတောင်းဆိုထားတဲ့မြမတချင်းလေးတစ်ပုဒ်နဲ့မေတ္တာတေးလက်ဆောင်ဖြောက်ပြေးပေးမှာဖြစ်ပါရဲ့ရှင်ဒီမြန်မာပိ
ိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Shinesi ကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာဒေသတော်ရရှိနေတဲ့ပချင်းလေးတို့မေတ္တာဒီလက်ဆောင်ပေးကြပါရနော်ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့ပချင်းလေးနဲ့ဖြောပြပေးကြတာပါဖြိုးဒေသတော်ရရှိနေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးနော်
မချာခင်အဖြူရောင်ဒိန်တွေငေးကြည့်နေရင်သူမရဲ့လာကုန်တနော်လေးကပြားတွေရေးဘူးတဲ့လမ်းခွေအမေနေရောက်တာဒိန်မင်းငါတကယ်ပါမထင်ထားမိခဲ့ချိန်ချာချာသယောစဉ်ချိုးရိခစ်တောက်ခဏနဲ့ပြတ်တောက်ခဲ့
ဒီဆိုထားတဲ့လမ်းခွဲပုံမျိုးဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရဲ့။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရစီနေအားလုံးရှင်လန်းချမ်းမြေကြပါစေ
။ခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုရိုနာကပ်ရောဂါကာလအတွင်းပြင်သစ်နိုင်ငံမှာရေပေါ်ဂီတဖျော်ဖြေပွဲတစ်ခုကိုရေပေါ်ဆန်နီယာတီဖျော်ဖြေခဲ့ကြပါတယ်။ဂျော်ဒန်နိုင်ငံအာမန်မျိုးကအသက်18နှစ်အရွယ်ကောင်လေးတစ်ယောက်ဟာတစ်သီးတွေပေါ်မှာနာမည်ကြီးအနုပညာရှင်ပုံတွေဖန်တီးရောင်းချနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ကိုရိုနာကပ်ရောဂါကာလအတွင်းပြင်သစ်နိုင်ငံမှာရေပေါ်ဂီတဖျော်ဖြေပွဲတစ်ခုကိုဆက်ချီရစရေးတိုက်ကြီးနောက်ခံနဲ့ရေပေါ်ဆန်နီယာတီကတ်ဖျော်ဖြေခဲ့ကြပါတယ်။အဆိုတော့အက်ဒလင်းဂျိုးနဲ့ဆန်နီယာပညာရှင်ဆီဆီလီရောက်တာတို့နှစ်ဦးပေါင်းပြီးဖျော်ဖြေခဲ့ကြတာပါ။ ရှိုးပင်တို့လူကန်ဝင်ဆန်းရပညာရှင်တွေရဲ့တီးတွေကိုတိခတ်ပြခဲ့ကြသလိုပီအန်အိုဂျူလက်အဖွဲ့ဟာအဖွဲ့လိုက်တဲ့ပြီးဆိုဖျော်ဖြေခဲ့ကြပါတယ်။ဆချင်းရစုကစောက်ခဲ့တဲ့ရဲတိုက်ကြီးပန်းရှင်ကဖိတ်ခေါ်ခဲ့တဲ့အတွက်အခုလိုပြင်ပနိုင်မယ်မျှော်ပန်းကနေမျိုးလေးမှာလာရောက်ဖျော်ဖြေခဲ့ကြတာလည်းဖြစ်ပါတယ်။ ဒီပွဲမှာဆန်ဒီယာဂိုရေပေါ်မှာပေါ်အောင်ဖန်တီးထားပြီးပြည်သက်တွေကရေကန်ပေးမှာနှာခေါင်းစီးတွေတက်တရောင်းနဲ့တရောင်းခက်ခွာခွာနေကြပြီးအားပေးခဲ့ကြတာပါ။ဖြစ်တဲ့နိုင်ငံမှာကိုဗစ် 19ရောဂါကြောင့်သေဆုံးသူ
3000ကျော်သွားပြီးဖြစ်သလိုအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းစီးတွေကိုမဖြစ်မနေတက်ခိုင်းထားပါရဲ့ရှင်။ဒေါ်ရန်နိုင်ငံအာမန်မျိုးကအသက် 16ရမီအဒပ်လက်ဟာသူ့ဆိုင်မှာရှိတဲ့ဖယဲသီရွှေဖြုံသီးနဲ့တခြားတည်သီးပုံတွေကိုအလှပြင်ပေးနေတာပါ။နာမည်ကြီးအီဂျစ်အဆိုတော်ဥန်ခုန်တုံကနေပန်းကနုတ်အလှတွေကိုဖန်တီးနေတာကြောင့်ဝဲယူသူဖောက်တဲ့အသစ်တွေကိုဆွဲဆောင်နေတာပါ။အခုလိုပညာကိုအွန်လိုင်းကဗီဒီယိုတွေကနေတဆင့်သင်ကြားခဲ့တာဖြစ်ပြီးတော့အနုပညာသင်တန်းကျောင်းတက်ပြီးသင်ကြားခဲ့တာတော့မဟုတ်ပါဘူး။သူ့ရဲ့အိမ်မက်ကတော့
ဒီတတိအလှပြင်အနုပညာကိုစီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်အောင်ဆက်လုပ်သွားမယ်လို့အဒပ်လက်ကပြောပါတယ်ခင်ဗျာ။စုလလနဲ့ဆက်ရှင်တွေကကြားရောက်တဲ့ထိုင်းပြည်မဟာဝစီရာလုံကုန်းရာမတစေရဲ့မွေးနေ့ကိုအဝေးချင်းဒရုန်းရဲ့ရာနဲ့ချီမီထရွန်အလှပြပြန်တန်းကုန်ပြုခဲ့ကြပါတယ်။ အဲ့ဒီနောက်ကျေးဇူးတင်တဲ့အထိမ်းအမှန်နဲ့ကိုရိုနာကပ်ရောဂါကာလအတွင်းရှီလန်ကနေမြန်ဆိုင်တိုက်ပွဲဝင်နေကြတဲ့ဆရာဝန်တွေသူနာပြုတွေရဲ့ပုံတွေကိုလည်းဖော်ပြခဲ့ကြပါတယ်။ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းနိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းထိုင်းပြည်ရဲ့စနစ်ကိုတွယ်ဝရည်ညွှန်းဝေဖန်မှုတချို့လည်းရှိ ီယန်ကြီးကဝန်ကြီးချုပ်ကိုပြောဆိုခဲ့ပူပါတယ်။ထိုင်းနိုင်ငံမှာဘယင်စနစ်ကိုစော်ကားတာဟာ1015နှစ်အထိကြာခံရနိုင်တဲ့ပြစ်မှုဖြစ်ပါတယ်ရှင
်။အိန္ဒိယနိုင်ငံကအသက်85နှစ်အရွယ်အဖွားအိုတယောက်ဟာဒုတ်တိုင်းကစားပြပြီးတော့အင်တာနက်အွန်လိုင်းစာမျက်နှာတွေမှာနာမည်ကြီးနေပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစတာပီနယ်ပူနေမြို့မှာနေထိုင်တဲ့ရှန်တာပါဝါဟာအိန္ဒိယရိုးရာလက်တီခက်တီဒုတ်တိုင်းကိုလမ်းမတွေပေါ်မှာဖျော်ပြနေတာပါ။သူအဲ့ဒီလိုဒုတ်တိုင်းကစားပြတဲ့ဗီဒီယိုကိုဘောလီဝုဒ်ကနာမည်ကြီးမင်းသား Radish Dash Mukha က Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာတင်လိုက်တဲ့အခါမှာတော့ကြီးစုသူ3သန်းကျော်သွားခဲ့ပါတယ်။ပါဝါဟာဒီဒုတ်တိုင်းအကကို10နှစ်သမီးအရွယ်ကလေးကလေ့ကျင့်နေတာဖြစ်ပြီးတော့အနာယူကိုအစီအစဉ်မရှိသေးဘူးလို့လည်းပြောပါတယ်ခင်ဗျာ။
နေနေညပိုင်းပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကချင်ညာပြီးသွားမှာဖြစ်ပါတယ်ရုတ်တန်းသတင်းတော်ကြီးကအမေရိကန်တက်ကူကောလိပ်290ကိုစစ်တမ်းတွေကောက်ခဲ့တာမှာចောင်းသားဆရာဆရာမနဲ့ဂျောင်းဝန်တန်းတွေကဗိုင်းရပ်စ်ကူးစက်ခံသူ6600နဲ့တိစုံသူ14ယောက်ရှိတာကိုတွေ့ရှိခဲ့ပါတယ်ကဘာတော်ဗိုင်းရပ်စ်ကူးစက်ခံသူ19.8%တန်းရှိပြီးတော့တိစုံသူ6800ကျော်ရှိတယ်လို့Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေကပေါ်ပြနေပါတယ်ခင်ဗျာ။ Australia နိုင်ငံ Victoria ပြည်နယ်မှာတော့ဒီနေ့မှာကပ်ဘေးအရေးပေါ်အခြေအနေကိုကြီးညာလိုက်ပြီးတော့ COVID-19 ရောဂါအခြေအနေကိုထိန်းချုပ်နိုင်ဖို့ပြင်းထန်ဆုံးလှုပ်ဆောင်တဲ့အနေနဲ့မောင်ပုံမျိုးမှာများမထွက်ရမယ့်ထုတ်လိုက်ပါတယ်။ Victoria ပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ681ယောက်ရှိပြီးတော့သေဆုံးသူလည်း9ယောက်ရှိခဲ့ပါတယ်။အာရှနိုင်ငံတွေမှာတော့အိန္ဒိယနိုင်ငံမှာလုံခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်ခံရသူ9400ကျော်ရှိခဲ့တာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူ13000ကျော်သွားပြီဖြစ်ပါတယ်။စက်တင်ဘာ6ရက်နေ့မှာကျင်းပဖို့ရှိတဲ့ဟောင်ကောင်ဥရေပြုကောင်စီရွေးကောက်ပွဲကိုတနေ့ရွှေ့ဆိုင်လိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။ဇနေကနေညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ။ COVID-19 ရေပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညကျွန်တော်ကြိုင်ပါမယ်။
This program has come to you from the Voice of America, Washington.